Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 9303ညနဲ့9383 line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျွန်မဆုမောပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ယူကရိန်းမှာအနည်းဆုံးလူခုနှစ်ဦးသေဆုံးသွားပါတယ်။အစ္စရေးကလက်ဘနွန်တောင်ပိုင်းမှာရှိတဲ့ Hezbollah အဖွဲ့ကိုဒီကနေ့တိုက်ခိုက်ခဲ့တဲ့အကြောင်းပြောပါတယ်။ဒီရထဲဝင်ရောက်လာနေတဲ့ရိုဟင်ညာတွေကိုဟန်တားနိုင်မှုစူးစမ်းနေတယ်လို့ဘင်္ဂလားဒေ့ရှ်ကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးအေအေနဲ့ဘင်္ဂလားဒေ့ရှ်အစိုးရဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော်အေအေဘက်ကကြိုဆိုလိုက်ပါတယ်။နောက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုတ်ချုပ်ခွင့်ရဒေသမှာတော့ TNL တို့ထိန်းချုပ်ထားတဲ့မန်တုံမြို့နယ်ကိုမနေ့တုန်းကစစ်ကောင်စီကနေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနေရာကလူနေရပ်ကွက်တွေဖြစ်တဲ့အပေါ်မှာဒီတအားအမျိုးသမီးအဖွဲ့တာဝန်ရှိသူပြောပြတာကတော့
တိုက်ခိုက်နေတဲ့နေရာကလူထုတွေသွားလာတဲ့နေရာတွေဖြစ်တဲ့အများပြည်သူတွေလှုပ်ရှားနေတဲ့ area တွေဖြစ်တဲ့အပေါ်မှာကြတော့ဒါဒီလူထုကိုရွေးချက်ရှိရှိနဲ့ဦးတည်တိုက်ခိုက်နေတယ်လို့တော့ပြောလို့ရပါဘောနော
်တန်းမျိုးသမီးအဖွဲ့တာဝန်ရှိသူပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူကယင်နီဒေသဘက်မှာလည်းစစ်ကောင်စီတပ်နဲ့ကယင်နီပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်တနင်္လာရီတိုင်းဒဝဲမြို့မှာတော့မြောက်ကြောက်ယောဂတန်နေရလူနာတူတွေ့ရှိပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူတင်ဆက်ပေးပါမယ်ရှင
်ယူကရိန်းနိုင်ငံလဗီဗ်မြို့ကိုရုရှားတို့ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးတော့30လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောကြားလိုက်ပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်လူနေအိမ်တွေနဲ့စာတင်ကျောင်းတွေအပါအဝင်အဆောက်အုံ50ကျော်ပျက်စီးခဲ့တဲ့အကြောင်းလဗီဗ်မြို့တော်ဝန်အန်ဒရီဆိုဒိုဗီက Telegram လူမှုကွန်ရက်မှာပြောပါတယ်။ဒနီပရစကော့ဖ်ဒေတာတွင်းကခရီဗီရီမြို့မှာရုရှားရဲ့တိုက်ခိုက်မှုကြောင့်လူ9ဦးထိခိုက်ဒဏ်ရာရပြီးနေအိမ်တွေလည်းပျက်စီးသွားတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီးကမိတ်ဆွေနောက်နိုင်ငံတွေအနေနဲ့ယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးစနစ်ထောက်ပံ့ပေးကြဖို့နဲ့ယူကရိန်းကိုထောက်ပံ့ပေးထားတဲ့လက်နက်တွေအပေါ်မှာလည်းဘယ်နေရာတွေကိုသာပြစ်မှတ်ထားအသုံးပြုသင့်တယ်ဆိုတဲ့ကန့်သတ်ချက်တွေမထားကြဖို့တိုက်တွန်းပြောဆိုပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုမှာရုရှားတို့ကမစ်ဆိုင်13ခုနဲ့ drone 29စင်းအသုံးပြုပြီးတိုက်ခိုက်ခဲ့တာမှာစုစုပေါင်း22ခုကိုကြားပြပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါရခင်ဗျာ
ယူကရိန်းဆိုရအဖွဲ့အပြောင်းလဲလုပ်မယ်ဆိုတဲ့ခံမှန်းချက်တွေထွက်ပေါ်နေချိန်မှာပဲယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလီဘာနှုတ်ထွက်စာတင်လိုက်ပြီးဖြစ်ပါတယ်ကူလီဘာရဲ့နှုတ်ထွက်စာကိုယူကရိန်းပါလီမန်ဥက္ကဋ္ဌရူစလန်စတမ်ဘတ်ချက်က Facebook မှာဖော်ပြခဲ့တာပါဒူဝင်ကြီးချုပ်တရားရေးဝင်ကြီးတို့အပါအဝင်အစိုးရတာဝန်ရှိသူအများအပြားနှုတ်ထွက်စာတင်လိုက်မယ်ဆိုပြီးတော့ခံမှန်းထားပါတယ်ဒီလိုလေးလက်သွားတဲ့နေရာတွေအတွက်မနှက်ဖြန်ကြာသာပရိနေမှာတော့အသိခန့်အပ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုနှုတ်ထွက်လိုက်တဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးဟာ2020ပြည့်နှစ်တုန်းကစပြီးတော့တာဝန်ယူခဲ့တာပါ။နောက်ပြီးတော့2022ခုနှစ်မှာစခဲ့တဲ့ရုရှားတို့ရဲ့ယူကရိန်းပေါ်ကျူးကျော်မှုကိုကမ္ဘာကသိအောင်စ조사ပေးခဲ့သူလည်းဖြစ်ပါတယ်။ယူကရိန်းအတွက်အကူအညီတွေရစေဖို့အတွက်ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတွေ့ဆုံခဲ့တယ်လို့အနောက်နိုင်ငံကတခြားအရာရှိတွေနဲ့လည်းပုံမှန်တွေ့ဆုံနေသူဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့အစိုးရအဖွဲ့ရဲ့အစိပ်ပိုင်းတချို့ကိုအားကောင်းလာစေဖို့ရည်ရွယ်ပြီးတော့အပြောင်းလဲတွေလုပ်ဖို့ပြင်ဆင်ထားတယ်ဆိုတာကိုညစဉ်မိန့်ခွန်းမှာထည့်သွင်းပြောကြားပါတယ်။သတင်းအချက်အလက်ယဉ်ကျေးမှုနဲ့တန်တမာရေးရာစတဲ့နယ်ပယ်တွေမှာနိုင်ငံတကာအတိုက်အဝိုင်းနဲ့ယူကရိန်းတို့ကြားဆက်ဆံရေးနယ်ပယ်အသစ်တစ်ခုတိစောက်နိုင်ရေးအခုလိုအပြောင်းလဲတွေလုပ်ရတာဖြစ်ကြောင်းနဲ့အခုအချိန်မှာတော့ယူကရိန်းအစိုးရအဖွဲ့အစည်းအတွက်ခွန်အားအသစ်တွေပေးရမယ့်အချိန်ဖြစ်တဲ့အတွက်ကူညီပေးမဲ့သူအားလုံးကိုကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ်ရှင်။
အစ္စရေးကိုဒါဇင်နဲ့ချီတဲ့ရော့ကက်ဒုံးတွေပစ်ခဲ့တဲ့လေဗနွန်တောင်ပိုင်းကဟစ်ဘလာအဖွဲ့ကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောပါတယ်လေဗနွန်ဘက်ကပစ်ခတ်ခဲ့တဲ့ရော့ကက်ဒုံး65ခုတည်းကတချို့ကိုအစ္စရေးလေကြောင်းရန်ကာကွယ်ရေးစနစ်ကကြားပြတ်ပစ်ချနိုင်ခဲ့ပြီးတချို့ကတော့ကွင်းမြေနေတဲ့ကြားရောက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ် အစ္စရေးနဲ့လေဗနွန်နယ်စပ်မှာအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဂါဇာမှာဖြစ်နေတဲ့အစ္စရေးနဲ့ဟားမတ်စ်အကြမ်းကစစ်ပွဲတွေကဒေသရင်းကိုကူးစက်လာမှာအများစုကစိုးရိမ်နေကြပါတယ်။အခုချိန်ထိဟားမတ်စ်အဖွဲ့ရဲ့ဖမ်းဆီးထားခြင်းခံရဆဲဖြစ်တဲ့အစ္စရေးတစားကံရဲ့မိသားစုတွေကတယ်လီဗီမြို့မှာရှိတဲ့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူရဲ့ Likud Party ရုံးချုပ်အဖြစ်မှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ Israel နဲ့ Hamas အကြားအပြစ်ခတ်ရဆဲရေးသဘောတူကြဖို့ American ကမနေ့အင်္ဂါနေ့ကထပ်မံတိုက်တွန်းပြောဆိုပြီးနောက်တစ်နေ့မှာအခုလိုဝန်ကြီးချုပ်ရဲ့ Party ရုံးချုပ်ရှေ့မှာဆန္ဒပြကြတာလည်းဖြစ်ပါတယ်ခင်ဗျာ
။အောက်တိုဘာလ9ရက်နေ့ Israel ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ Hamas ကောင်းဆောင်ယာယာစင်ဝါနဲ့တခြားစစ်သွေးကြွတွေကိုရာဇဝတ်ကြောင်းနဲ့ဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါရတယ်။နယူးယောက်မြို့ကဖက်ဒရယ်တရားရုံးကိုတင်သွင်းထားတဲ့အမှုမှာတော့ပြည်ပအကြမ်းဖက်အဖွဲ့အစည်းတွေကိုထောက်ပံ့ကူညီမှုပူးပေါင်းကြံစည်မှုတွေကြောင့်လူမှုတွေတည်ကြည်ထိခိုက်မှုတွေဖြစ်ခဲ့ရတာအပါအဝင်ရာဇဝတ်ကြောင်းနဲ့တိုင်ကြားချက်တွေပါဝင်ပါတယ်။ရှေ့နေကျုံမဲရစ်ဂါလန်ကတော့ဟာမတ်စ်တို့ကျူးလွန်ခဲ့တဲ့လုပ်ရက်အတွက်အပြစ်ပေးနိုင်ရေးအထောက်အမှုတွေကတခုသာဖြစ်ကြောင်းနဲ့ဒါကတော့နောက်ဆုံးမဟုတ်သေးပါဘူးလို့မနေ့ကဗီဒီယိုနဲ့ထုတ်ပြန်ထားပါတယ်။အမေရိကန်တရားရေးဌာနကတော့ဟာမတ်စ်ကောင်းဆောင်အပါအဝင်စစ်သွေးကြွအဖွဲ့တွေကိုအမေရိကန်တရားရေးဌာနကဆွဲချက်တင်လိုက်ပေမဲ့ဂါဇာဒေသမှာခိုအောင်နေတဲ့သူတွေကိုလက်တွေ့ထက်သင်္ကေတသဘောထားဖြစ်နိုင်ကြောင်းယူဆပါတယ်။ဆွဲချက်တင်လိုက်တဲ့သူ6ဦးအနက်မှာတော့3ဦးကသေဆုံးသွားပြီလို့လည်းတာဝန်ရှိသူတွေကယုံကြည်ထားကြပါတယ်ရှင်။
အန်တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်အတန်းကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒီရပိုင်းအလုံးအရင်ထွက်ပြေးလာနေတာကိုဟန်တားဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ရှာရေးအစိုးရကပြောပါတယ်။မြန်မာစစ်တပ်နဲ့အာရခတ်တပ်တော် AA တို့အကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ရိုဟင်ဂျာတွေအခုလိုထပ်မံထွက်ပြေးလာကြတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းရိုဟင်ဂျာ 8,000 လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဝင်ရောက်လာခဲ့တယ်ဆိုတဲ့အချက်လက်တွေရရှိထားကြောင်းအများစုဟာလွန်ခဲ့တဲ့နှစ်လအတွင်းမှာလာရောက်ကြခြင်းဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အနေနဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံထားနိုင်စွမ်းမရှိတော့တာမရှိတော့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရဒုက္ခသည်များအရေးဆိုင်ရာဌာနအကြီးအကဲအရာရှိတဦးဖြစ်သူမိုဟာမက်ရှမုဒူဆာကရိုက်တာသတင်းဌာနကိုဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောပါရယ်နောက်ထပ်ဒုက္ခသည်တွေထပ်မရောက်လာအောင်ဟန်တားဖို့ဒီသတင်းပတ်ထဲမှာပဲအစိုးရအဖွဲ့အတွင်းအစည်းအဝေးခေါ်ယူပြီးဒီကိစ္စအလေးနက်ထားဆွေးနွေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ရှားရီအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးမိုဟာမက်တူဟစ်ဟူစိန်ကလည်းသတင်းတောက်တွေကိုမနေ့အင်္ဂါနေ့ကပြောကြားခဲ့ပါရယ်ဒုက္ခသည်တွေအတွက်စိတ်မကောင်းပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့နောက်ထပ်ဒုက္ခသည်တွေကိုလက်ခံခေါ်လုံခွင့်ပြုနိုင်တဲ့စွမ်းအားမရှိတော့ကြောင်းနေဆက်ကိုလုံးဝပိတ်ပစ်ဖို့မဖြစ်နိုင်ပေမဲ့ရိုဟင်ဂျာတွေဆက်ဝင်မလာအောင်တားဆီးဖို့အစိုးရကစူးစမ်းမှာဖြစ်တဲ့ကြောင်းဝန်ကြီးဟူစိန်ကပြောပါတယ်ရိုဟင်ဂျာတွေပြန်ပို့နိုင်အောင်လက်ရှိရခိုင်ပြည်နယ်အတွင်းကနေရာအများစုကိုထိန်းချုပ်ထားတဲ့အာရခတ်တပ်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လိုအပ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟူစိန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရင်ကတည်းကခေါ်လုံနေတဲ့ရိုဟင်ဂျာဒုက္ခသည်တသန်းလောက်ရှိနေပြီးသူတို့ကိုနေရပြန်ဖို့ရေးအတွက်မြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှုတွေအကြိမ်ကြိမ်ရှိခဲ့ပေမဲ့လည်းအခုအချိန်ထိတော့မအောင်မြင်သေးပါဘူးခင်ဗျာ
မြန်မာနိုင်ငံထိုင်းနိုင်ငံနဲ့လာအိုနိုင်ငံရဲ့နယ်စပ်ရွှေတရီကန်ဒေသမဲခေါင်မြစ်ထဲမှာတော့ဆက်လီမှောက်ပြီးတော့ပျောက်ဆုံးတဲ့သူတွေရှိနေပါတယ်။အဲ့ဒီထဲက16ယောက်ကိုတော့ကယ်တင်နိုင်ခဲ့ပေမဲ့အနည်းဆုံး20ထက်မနည်းကတော့ပျောက်ဆုံးနေသေးပဲလို့ထိုင်းဆိုရအရာရှိတွေကဒီကနေ့ AFP သတင်းဌာနကိုပြောပါတယ်။မဲခေါင်မြစ်ထဲမှာရေစီးတန်နေတဲ့အချိန်မှာတနင်္လာနေ့နှောင်းပိုင်းတုန်းကဆက်လီမှောက်ခဲ့တာလို့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်ရဲ့အရာရှိချုပ်မနော့စနီကိုကပြောပါတယ်။သူတို့ကတော့လာအိုကနေပြန်လာတဲ့မြန်မာတွေဖြစ်ပါတယ်အများစုကတော့ကိုပိုင်အုပ်ချုပ်ခွင့်ရဝနယ်တွေကတိုင်းရင်းသားတွေဖြစ်ပါတယ်လို့ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ပြောခွင့်ရဥညရန်က AFP ကိုပြောထားပါတယ်လက်တလုံးမှာတော့လာအိုအာနာပိုင်နေနဲ့လက်တွဲပြီးတော့ဖြစ်ပျက်ခဲ့တဲ့အခြေအနေကိုစုံစမ်းနေဆဲဖြစ်ပြီးတော့ဘာကြောင့်အဲ့လိုမျိုးဆက်လေမှောက်ခဲ့ရတယ်ဆိုတာကိုအသေးစိတ်မသိရသေးဘူးလို့ဥညရန်ကပြောပါတယ်လှေမောက်တဲ့နေရာကတော့ထိုင်းလာအိုမြန်မာသုံးနိုင်ငံစုံရရွှေတရီကန်အထူးစီးပွားရေးဆောင်အနီးလာအိုနိုင်ငံဘက်အချမ်းမှာဖြစ်ပါတယ်ဝါနယ်သားတွေဟာအဲ့ဒီနေရာကိုဘာကြောင့်ရောက်နေခဲ့တယ်လဲဆိုတာကိုတော့သူကထည့်သွင်းပြောဆိုသွားခြင်းမရှိပါဘူးရှင်
ထိုင်းဝန်ကြီးချုပ်အသစ်ကအစိုးရအဖွဲ့အသစ်အမည်စင်းကိုဒီကနေ့စက်တင်ဘာလ4ရက်နေ့မှာထုတ်ပြန်လာမှာစစ်တပ်နဲ့ဆက်နွယ်မှုရှိတဲ့ပါတီတွေကိုခြံလှမ်းထားခဲ့တာကြောင့်ဒါဟာစစ်တပ်ကြောရောနောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေအနေနဲ့2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အစိုးရအဖွဲ့ထဲမှာပါတော့တာဖြစ်ပါတယ်။ဖွဲ့ထိုင်းပါတီကဝန်ကြီးချုပ်ပေတုံတန်းရှင်နဝါတင်သွင်းတဲ့ဝန်ကြီးအဖွဲ့အမည်စင်းကိုထိုင်းပြည်မဟာဝီဇယာလောင်ကွန်းကလည်းတရားဝင်အစ်တမပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ကသူ့အစိုးရတည်ရဲ့မူဝါဒအစ်တတွေကိုလွတ်တော်ကိုရှေ့သတင်းပတ်အတွင်းမှာတင်သွင်းသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဆက်သသဗီဆန်ကိုကျင့်ဝတ်ဖောက်ပြမှုနဲ့အပြစ်ရှိကြောင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဆုံးဖြတ်လိုက်တာကြောင့်ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝါရဲ့တမိဖြစ်သူပေတုံတန်းကထိုင်းနိုင်ငံမှာအသက်အငယ်ဆုံးဝန်ကြီးချုပ်အဖြစ်ပြီးခဲ့တဲ့ဩဂုတ်လမှာရွေးချယ်ခံခဲ့ရတာပါ။အစိုးရအဖွဲ့အတွင်းကဝန်ကြီးရာထူးအတော်များများပြောင်းလဲမှုမရှိပေမဲ့ဖွဲ့ထိုင်းပါတီဦးဆောင်တဲ့ညွန်မောင်အစိုးရမှာငကိုကပါဝင်ခဲ့တဲ့စီဦးစီချုပ်ဟောင်းလည်းဖြစ်အာဏာသိမ်းခေါင်းဆောင်လည်းဖြစ်ခဲ့တဲ့ပရာဝိဝန်စုဝန်ဦးဆောင်တဲ့ပလန်ပရာချာရတ်ပါတီကတော့ပါဝင်လာခြင်းမရှိတော့ပါဘူးစစ်တပ်အကြီးအကဲတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးဖို့အယတ္တအသွင်ဆောင်ထားတဲ့ဒီပလန်ပရာချာရတ်ပါတီဟာမနစ်ကရွေးကောက်ပွဲမှာမရှုံးနိုင်ခင်အထိထိတ်ကနေဥဆောင်နေခဲ့တဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ
ကက်သလစ်ဘုန်းတော်ကြီးပုပ်ယဟန်မင်းကြီးဖရန်စစ်ကအာရှပစ္စည်းဘိတ်ဒေသခီးစဉ်မနေ့ကစတင်လိုက်ပါတယ်။ပုပ်ယဟန်မင်းကြီးဟာအရင်ဆုံးအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်ကိုသွားရောက်တာဖြစ်ပါတယ်။ဒီကနေ့နေ့မှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအစ္စတနာမာဒီကာသမ္မတနန်းတော်ရှေ့မှာပုပ်ယဟန်မင်းကြီးကိုကြိုဆိုခဲ့ပါတယ်။နန်းတော်ရဲ့ရင်းမြစ်ရှေ့မှာစစ်ဝတ္ထစာအစုံအလင်နဲ့ခြိတက်ကြိုဆိုမှုတွေလုပ်ခဲ့တာပါ။အဲ့ဒီနေ့မှာတော့ပုပ်ယဟန်မင်းကြီးကသမ္မတဂျိုကိုဝီဒိုဒိုနဲ့အတူအစိုးရအာဏာပိုင်တွေတန်တမန်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပြီးတော့မွတ်စလင်အများစုကက်သလစ်လူနည်းစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာပေါင်းစုံဆက်ပြီးတော့မှရှင်တွဲနေထိုင်ရေးမျှော်လင့်နေဆိုတာကိုအလေးပေးပြောဆိုခဲ့ပါတယ်
။ Si potranno eliminare in questo modo i pregiudizi e far crescere un clima
ပုပ်ယဟန်မင်းကြီးဖရန်စစ်ပြောသွားတာကတော့အစွန်းရောက်မှုတွေနဲ့တိခတ်မှုမရှိတုံ့ပြန်မှုတွေအပါအဝင်ဘာသာရေးကိုခုထုံးလုပ်ပြီးတော့သူတို့သဘောထားတွေလွှမ်းမိုးအောင်လို့လိန်ညာလှည့်ပြအကြမ်းဖက်မှုတွေနဲ့လှုပ်ဆောင်နေတဲ့ဘုံပြက်တနာကိုအားလုံးအတူတူရင်ဆိုင်ဖြေရှင်းဖို့အရေးကြီးတယ်ဆိုတာကိုပြောသွားတာဖြစ်ပါတယ်ဒီခီးစဉ်ကတော့ပုပ်ယဟန်မင်းကြီးအတွက်ကျန်းမာရေးမကောင်းတဲ့ကြားကအဝေးလံဆုံးနဲ့အခက်အခဲဆုံးခီးစဉ်ကိုထွက်လာရတဲ့ခီးစဉ်ဖြစ်ပါတယ်ပုပ်ယဟန်မင်းကြီးရဲ့17ရက်ကြာတဲ့ဒီအာရှပစ္စည်းဘိတ်ဒေသခီးစဉ်တွင်မှာတော့ပါပူဝါနယူဂီနီနောက်အရှေ့တီမောနဲ့စင်ကာပူနိုင်ငံတွေကိုသွားရောက်ဖို့ပါဝင်ပါတယ်။စက်တင်ဘာလ13ရက်နေ့မှာတော့သူဟာအီတလီနိုင်ငံရောမမြို့ကိုပြန်ပြီးထွက်ခွာမှာဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ဟာဘိန်းတက်ကလထိုင်ကိုအသုံးပြုနေရသူဖြစ်ပါတယ်။သူဟာအဆုတ်ရောင်ယောဂါမကြာခဏဖြစ်တတ်သလိုဥလန်းချောင်းပြဿနာကြောင့်ခွဲစိတ်မှုတွေလည်းအကြိမ်ကြိမ်ပြုလုပ်ထားရသူဖြစ်ပါတယ်ရှင်။
တရုတ်ရာဇဝကန်းနေနဲ့ဆက်နွယ်ပြီးဒေါ်လာ 1.8 တန်းကျော်ငွေကြေးခွာချမှုနဲ့အလို့ရှိနေတဲ့ဖိလစ်ပိုင်မြို့တော်ဝန်ဟောင်းကိုအင်ဒိုနီးရှားကဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ Alice Go လို့လူသိများတဲ့တရုတ်လူမျိုးကွန်ဟွာပင်းကိုရာဇဝမှုတွေနဲ့ပတ်သက်ပြီးလွတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာထွက်ဆိုဖို့ငြင်းဆန်ခဲ့တာကြောင့်အထက်လွတ်တော်ကအလို့ရှိနေတာဖြစ်ပါတယ်။ Go ဟာဖိလစ်ပိုင်မှာမွေးဖွားသူတယောက်ဖြစ်ကြောင်းနဲ့သူ့အပေါ်ဆွဲချက်တင်တာတွေကိုလည်းညှင်းဆိုထားပါတယ်ဖိလစ်ပိုင်တရားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကမစ်ဂေါကိုဖမ်းဆီးထားကြောင်းဖော်ပြထားပါတယ်ဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဘျူရိုနဲ့ရာဇဝမှုတပ်ဖြတ်ရေးကော်မရှင်ကထုတ်ပြန်တဲ့တည်တံ့ထုတ်ပြန်ချက်မှာလည်းဂေါကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်တန်ဂျရန်အရမှာဒီကနေ့အစောပိုင်းကဖမ်းမိခဲ့တယ်လို့ဖော်ပြထားပါတယ်ဖိလစ်ပိုင်သမ္မတဖာရီနာမာကိုစ်ကတော့ဥပဒေရဲ့လက်တံကရှည်လျားတဲ့အတွက်တရားမျှတမှုကနေထပ်ပြေးလွတ်မြောက်ဖို့ကြိုးစားတာအခြေအနေပဲလို့ပြောပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုလိုဖမ်းဆီးနိုင်တာဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်။ကောင်းရဲ့ရှေ့နေဖြစ်တဲ့စတီဖန်ဒေးဗစ်ကတော့မှတ်ချက်တစ်စုံတရားထုတ်ဖို့ပြောဆိုတာမရှိသေးပါဘူး။ငွေကြေးခွာခြားမှုတပ်ဖြတ်ရေးကောင်စီ AMLC အပါအဝင်ဖိလစ်ပိုင်တရားဥပဒေစိုးမိုးရေးအေဂျင်စီတွေကကောင်းနဲ့တခြား35ဦးတို့ကိုငွေကြေးခွာချတဲ့တရားရေးဌာနကိုပြီးခဲ့တဲ့လကပဲပူတွဲတိုင်ကြားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်တယ်ဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစုံဝင်းလိုက်တဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အရင်ဆုံးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးသတင်းပေးပို့ချက်မှာတော့ရခိုင်စစ်ရေးပြည်ပခါတွေကြားမှာဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့အစိုးရကသူတို့နဲ့ဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော် AA အဖွဲ့ကကြိုဆိုလိုက်ပါတယ်။ AA ဘက်ကတရားဝင်ဆက်သွယ်တာမရှိသေးပေမဲ့ရိုဟင်ဂျာအရေးဆွေးနွေးဖြေရှင်းမှုလိုတယ်ဆိုပြီးတော့ပြောဆိုလိုက်တာပါ။ရိုဟင်ဂျာအရေးဘင်္ဂလားဒေ့အစိုးရရဲ့သဘောထားအပေါ်အာရခတက်တော် AA ရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
ရခိုင်ပြည်နယ်ကနေရာတော်တော်များများကိုထိန်းချုပ်ထားတဲ့အာရခတက်တော် AA နဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲကမနေ့ကပဲပြောလိုက်တာပါရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှတန်းနဲ့ချီတဲ့ရင်ဂျာတွေခိုလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ထွက်ပြေးသူတွေတိုးလာနေချိန်မှာပဲအခုလိုပြောလိုက်တာပါဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရကတရားဝင်ဆက်သွယ်လာတာမရှိသေးပေမဲ့အိန္ဒိယနိုင်ငံတစ်ခုအနေနဲ့နယ်စပ်ဒေသတည်ငြိမ်ရေးအပါအဝင်ရိုဟင်ဂျာဒုက္ခသည်အရေးတွေကိုနှစ်ဖက်ဆွေးနွေးအပြေရှားမှာဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ်
။အိုဘင်္ဂလားဒေ့ရှ်ဂျားဖြတ်အစိုးရဘက်ကတော့ဒီတရားဝင်ဆက်သွယ်လာတာမျိုးတော့မရှိသေးဘူးဗျ။ဟိုဒါပေမဲ့လည်းပဲဒီဘင်္ဂလားဒေ့ရှ်ဟာကျွန်တော်တို့ရဲ့ဒီအိန္ဒိယနိုင်ငံဖြစ်တယ်ဟိုနေစားတခြားမှာလည်းပဲဒီနေတတ်သူကဟိုဖြစ်ပေါ်နေတဲ့ဟိုကိစ္စအရာရာနဲ့ပတ်သက်ပြီးတော့ဒီနေစားတည်ငြိမ်ရေးနောက်ဒီမူရေးစေဝါနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနောက်ဒီအကြမ်းဖက်မှုတိုက်ဖျက်ရေးပြီးလို့ရှိရင်ဒီဒုက္ခသည်များအရေးဟိုအဲ့လိုမျိုးအရေးကြီးတဲ့ကိစ္စတွေကိုဟိုအတူတကွပူးပေါင်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကမြန်မာစစ်ကောင်စီတက်စကန်တွေကိုသိမ်းပိုက်ပြီးနယ်စပ်တစ်လျှောက်ထိန်းချုပ်ထားကြောင်း AA အဖွဲ့ကကြေညာထားပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့မောင်နှောမြို့ကိုသိမ်းပိုက်နိုင်ဖို့ထိုးစစ်ဆင်နေတာကြောင့်နောက်ထပ်နယ်စပ်ဖြတ်ကျော်ထွက်ပြေးသူတွေလည်းရှိနေကြတာပါ။ပြီးခဲ့တဲ့လတွေကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်8000နီးပါးရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေကိုစာနာပေးမယ်။နောက်ထပ်ထွက်ပြေးလာမဲ့အရေးကိုတော့ဟန်တားဖို့ဆုံးဖြတ်ထားကြောင်းနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပေးဖို့စွန့်အားမရှိတော့ကြောင်းလဲနိုင်ငံသားဝန်ကြီးဌာနအကြီးအကဲကပြောဆိုခဲ့တာပါ။လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြောဆိုချက်အရအာရခတက်တော် AA နဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိုဆွေးနွေးခြင်းနဲ့ဆိုပေမဲ့ပဋိပက္ခတွေကြားလက်တွေ့ဖြစ်နိုင်အောင်မှာမဟုတ်ဘူးလို့လဲရခိုင်ဒေသခံနိုင်ငံရေးအကဲခဲဦးထွန်းကြီးကတုံ့တက်ပါတယ်။
ဒီနှစ်ခုဆွေးနွေးရုံနဲ့လေဒီမွတ်စလင်တွေပြန်လာဖို့ဆိုတာလေဘယ်လို့မှမသေချာသေးဘူးဆိုတော့ဒီကိုကြောက်လို့ရှိရင်ဘယ်လိုပြန်ထားမလဲဘယ်မှာထားမလဲသူတို့တွေရဲ့လာဒလောဆာဝါနေရေးကိုဘယ်သူကတာဝန်ယူပေးမလဲယူအင်ကတာဝန်ယူပေးမလားဘင်္ဂလားဒေ့ရှ်ကတာဝန်ယူပေးမလားဆိုတာတွေကအစဒီလူတွေလာဒလောနေဖို့ခြံဖို့အတွက်ပြင်ဆင်ရမယ့်အရာတွေကအစဒါအများကြီးဒီ process တစ်ခုလုံးကအများကြီးလောက်ကြတော့အများကြီးရှိနေပါသေးတယ်ဆိုတော့ဒီဘလိုပြောပြောပေါ့အရခတက်တော်အတွက်ကတော့နိုင်ငံတကာနဲ့ဒါရိုက်ဆက်ဆံခွင့်ရလာတယ်ဆိုလို့ရှိရင်တော့ဒါနိုင်ငံရေးရအကျိုးအမြတ်ရတယ်လို့တော့ကျွန်တော်နားလည်ပါတယ
်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်တပ်ရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါဒုက္ခသည်တွေနေရပြန်ရေးမြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လွှာတွေကိုတိကျလက်မှတ်ရေးထိုးထားပေမဲ့လက်တွေ့မှာတော့အကောင့်ထဲမပေါ်နိုင်ပဲဖြစ်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့လုံခြုံစိတ်ချရတဲ့အခြေအနေမျိုးမှာတိတ်ခါရှိရှိနေရပြန်နိုင်ဖို့နဲ့အခြေခံလူအခွင့်အရေးတွေရရှိဖို့အာမခံချက်ရှိမှသာနေရပြန်လိုကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာ
။ဒါကတော့ရခိုင်စည်ပြည်ပခါတွေကြားမှာဘင်္ဂလားဒေ့ရှ်ဘက်ကတင်းရှောင်ပြေးတဲ့ဒုက္ခသည်တွေအရေးဘင်္ဂလားဒေ့ရှ်အစိုးရက AA နဲ့ဆွေးနွေးလိုတဲ့အပေါ်မှာအာရခတက်တော် AA ဘက်ကကြိုဆိုလိုက်တဲ့အကြောင်းတည်းကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ TLL လေးတို့ထိန်းချုပ်ထားတဲ့မန်တုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့တရင်ကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုပ်ချုပ်ခွင့်ရဒေသက TLL လေးအဖွဲ့ထိန်းချုပ်ထားတဲ့မန်တုံမြို့ကိုမနေ့တုန်းကစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ပါဗျ။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်မှာတော့အ ਨੇ စုံတဦးဒဏ်ရာရပြီးတော့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကတော့အများပြည်သူသွားလာနေတဲ့နေရာကိုတိုက်ခိုက်တဲ့လုပ်ရဖြစ်နေ TWO တန်အမျိုးသမီးဖွဲ့ကကန့်ကွက်ခဲ့ပါတယ်။စစ်ကောင်စီတပ်နဲ့ TLL ပူးပေါင်းတပ်တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးပြည်ပခါနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါဗျ
။စစ်ကောင်စီကတအံမျိုးသားလိုမျိုးတက်မလို့ TNL အပါအဝင်ညီနောင်မဟာမိတ်သုံးဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာပြီးရပ်ပိုင်းအတွင်းမှာပဲ TNL ထင်းချုပ်ထားတဲ့မန်တုံမြို့ကိုလူကြောင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာဒီလ3ရက်နေ့ညပိုင်းမှာဖြစ်ပွားခဲ့ကြောင်းနဲ့အ ਨੇ စုံဒေသခံအမျိုးသားတဦးဒဏ်ရာရခဲ့ပြီးလက်ဖက်ဆက်ယုံပျက်စီးခဲ့ကြောင်း TWO ခေါ်တအံမျိုးသမီးအဖွဲ့ကတောင်းရှိသူတူကဗီအိုကိုပြောပါရယ
်ပုံကျဲတဲ့ချိန်ကမနေ့ည9:00ကျော်17:00ဝန်းကျင်လောက်မှ3ချိန်လာတဲသွားတယ်ဆိုတာတော့တိလိုက်တယ်ဒါပေမဲ့လေရင်ကဘယ်နှစင်းလာလဲဘယ်နှခါလာလဲဆိုတာတော့တိတိကျကျတော့မတိလိုက်ဘူးရှင်ထိခိုက်မှုကတော့ ဒေတာခံတူအမျိုးသားတူပေါ့နော်သူကတော့ထိခိုက်တန်ရရတယ်လာကျဲတာကမြို့တွင်းထဲကပေါ့နော်မြို့တွင်းထဲကလည်းဖက်ဆက်ယုံတစ်ခုထဲမှာလာကျဲတဲ့ခါကျတော့အဲ့ဒီဆက်ယုံကတော့ပျက်စီးမှုတော့များတယ်လူထိခိုက်မှုကတော့တယောက်ရှိတယ်ဟုတ
်တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းတိုင်းရင်းသားလက်ကန်တပ်တွေကရှမ်းမြောက်ဒေသကမြို့အတော်များများကိုသိမ်းယူခဲ့ပြီးတဲ့နောက်သူတို့ထိန်းချုပ်ထားတဲ့မြို့တွေကိုစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တာပါဒလူတိုက်ခိုက်တာအများစုဟာလူနေရက်ကွက်နဲ့လူများသွားလာရာနေရာတွေဖြစ်တာကြောင့်လူသားမဆန်တဲ့လုပ်ရအတွက်ကန့်ကွက်ကြောင်း TWO တာဝန်ရှိသူမျိုးသမီးကဆက်ပြောပါတယ
်တိုက်ခိုက်နေတဲ့နေရာကလူထုတွေသွားလာတဲ့နေရာတွေဖြစ်တယ်အများပြည်သူတွေလှုပ်ရှားနေတဲ့ area တွေဖြစ်တဲ့အပေါ်မှာကြတော့ဒါဒီလူထုကိုရွေးချက်ရှိရှိနဲ့ဦးတည်တိုက်ခိုက်နေတယ်လို့တော့ပြောလို့ရပါဘောနော်ဒါကတော့မဖြစ်တင်တဲ့အရာဖြစ်တဲ့စကားစားရဲ့လှုပ်ဆောင်ချက်တွေဒီကလူသားမဆန်တဲ့ဟာတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်မတို့ကတော့တန်ခွဲတယ်ဆန့်ကျင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီနိုင်ငံတကာတိုင်ဝိုင်းတွေအနေနဲ့ဆိုရင်တော့ဒီလီယင်စီတင်တွဲမှုတွေကိုတတ်နိုင်ဆုံး Facebook page ကျွန်မတို့တောင်းဆိုခဲ့တဲ့အပိုင်းတွေရောရှိရပါတော့
ဒေသခံတွေကိုထိခိုက်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုသတင်းနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအခုလ20ရက်နေ့ကလည်း DW ခေါ်တအန်းရပ်ဖတ်အဖွဲ့အစည်းတွေကရဲသားတွေကိုထိခိုက်စေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအမြန်ဆုံးရပ်တန့်စေရေးအတွက်နိုင်ငံတကာဖိအားပေးဖို့တောင်းဆိုခဲ့ပါတယ်။ဩဂုတ်လ30ရက်နေ့ကလည်း MNDAA ကိုကန့်တပ်ဖွဲ့ထင်းချုပ်ထားတဲ့လာရှူမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးအတွင်းညီနောင်မဟာမိတ်တွေတည်ယူခဲ့တဲ့လောက်ကိုင်းသိန်းဒီကုခိုင်နမ်ဆန်မန်ဒုံလာရှူတီဘောကြောက်မဲစတဲ့မြို့တွေမှာလေကြောင်းကဘုံကျဲတိုက်ခိုက်တာကြောင့်ရဲသား30ဝန်းကျင်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒီအပိုင်းမှာတော့နောင်ချူမြို့နယ်တောင်ခန်းကျေးရွာအခြေဆိုင်စစ်ကောင်စီရဲ့အမြောက်တပ်902နဲ့354တပ်ရင်းတွေကိုတင်းနယ်လီနဲ့ပူပေါင်းတပ်တွေကတိုက်ခိုက်နေပြီးတပ်ဖွဲ့တွေဆက်လက်ပြင်းထန်နေပါတယ်ခင်ဗျာ
။ဒါကတော့ပလောင်အုပ်ချုပ်ခွင့်ရဒေသမှာတင်းနယ်လီတို့ထိန်းချုပ်ထားတဲ့မန်ဒုံမြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရက်သားပြည်သူတွေထိခိုက်ဒဏ်ရာရပျက်စီးခဲ့တဲ့အခြေအနေကိုစီသူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကယင်နီဒေတာဘက်ကစီရေးပဋိပက္ခသတင်းကိုတင်ဆက်ပေးပါမယ်ကယင်နီဒေတာလွိုက်ကော်ကနေပြီးတော့ဒီမော့ဆိုဘက်ကိုဥတီပြီးတော့အားဖြည့်လာနေတဲ့စစ်ကောင်စီတပ်နဲ့ကယင်နီပူးပေါင်းတပ်တို့ကြားမှာတော့နေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့ဒေတာခန်တွေကပြောပါတယ်နောက်ပြီးတော့စစ်ကောင်စီတပ်ဖွဲ့တွေဖျက်ဆီးသွားလာနေတဲ့နယ်မြေတစ်လျှောက်မှာတော့ဒေတာခန်တွေရဲ့နေအိမ်တွေမိလောင်ဖျက်ဆီးခံရပါတယ်ကယင်နီဒေတာဘက်ကစီရေးနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါဗျ
။လိုက်ကောကနေဒီမော့ဆိုမြို့နယ်ကိုပြည်တော်စုလမ်းမကြီးအတိုင်းဥတီလာနေတဲ့စစ်ကောင်စီတပ်နဲ့ဂရင်းနီဒေသခံပူးပေါင်းတပ်တို့အကြားနေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့အကဲခတ်တွေကပြောပါဗျ။ဂရင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းမှုလည်းဖြစ်ဂရင်းနီလူ့အခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာကစည်ရဲတင်မာမှုအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။အခုလာလေကရေအသဖြစ်တော့ပေါ့နော်။အခုတော့စစ်ကောင်စီကတော့တချို့နေရာတော်များပေါ့နော်။အထူးဖြင့်ဒီရကော်ကနေဒီမော့ဆိုလမ်းပိုင်းကိုတော့သူတို့တော့ရောက်နေပြီပေါ့နော်။အထူးဖြင့်တော့တရက်နှစ်တစ်ထက်ကိုသူတို့တွားနေတော့ပေါ့။ဒါပေမဲ့တပ်ဖွဲ့ကတော့ရတိုင်းလူလိုရှိပါတယ်။ဟုတ်ဟို KNDF ကလည်းကြည်ရထားတာရှိတော့ပေါ့နော်။တရက်တလောက်တော့တရားနေရာနဲ့စစ်ကောင်ထိုးလာပြီးတော့မှငွေတော်မှရှိတဲ့တရက်နှစ်တစ်ထက်ကိုသူတို့ဝင်သွားတော့ပေါ့နော်။ခမရတာကတော့လက်နေအားတဲ့ခရယာနေကိုတော့ဖြစ်ပြတာလည်းဖြစ်ဖို့များပါပါ။ဟုတ်ဟုတ်
ဩဂတ်စ်လတရက်နေ့ကစပြီးတော့လွိုက်ကော်ဒီမော့ဆိုလမ်းမကြီးတစ်လျှောက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုတော်လိုင်းရဲတပ်တွေကပိတ်ဆို့တိုက်ခိုက်ခဲ့ရာပန်ကန်းဒေါ်ပိုးစီ6မိုင်ဆန်ပြကျေးရွာတစ်လျှောက်မှာရက်ဆက်ဖြစ်ပွားခဲ့ကြောင်းစက်တင်ဘာလတရက်နေ့ကဂရင်းနီအမျိုးသားများကကွေရဲတပ် KNDF ကထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်မှုများပြားသလိုခဲယံမိကြောက်တွေကျန်းမာရေးပစ္စည်းတွေသိမ်းဆည်းရရှိကြောင်းနဲ့အခုချိန်ထိလွိုက်ကော်ဒီမော့ဆိုလမ်းမကြီးတစ်လျှောက်မှာထိတွေ့တိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ရေးတင်းမာနေဆဲဖြစ်ကြောင်းလဲ KNDF ဗဟိုပြည်သားရေးတာဝန်ရှိသူတားရဲဆိုးကပြောပါတယ်
။ဒီရက်ပိုင်းကတော့ဒါတိုက်ပွဲနည်းနည်းပြန့်ညင်သွားတယ်လို့ပြောလို့ရပါတယ်ဗျ။စစ်ကောင်စီကတော့ဒီဒီမော့ဆိုမြို့နယ်အထက်မှာရှိတဲ့သူတို့ရဲ့အခြေခံတပ်စခန်းတွေတဲကိုလူတွေနဲ့ခရိုင်အင်အားတွေဖြစ်တင်ဖို့အတွက်စစ်ကြောင်းထိုးတာဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲလွိုက်ကော်ဒီမော့ဆိုလမ်းမကြီးဘေညာဒေါ်ပူစီနဲ့6မိုင်ဆက်ပြကြေးရွာတဝိုက်ကနေအိမ်90လောက်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့လည်းကိုပညာကပြောပါတယ
်ကျွန်တော်မြို့တိအလောက်ကတော့အိမ်တွေကိုရက်တိုင်းပေါ့အခုဒီအပတိပေါ့နော်အရှင်ပတ်ကနေအခုပတိကရက်တိုင်းကြီးပါမီးတွေရှို့နေတော့ပေါ့ကျွန်တော်တို့ခံမလာကအခုလောက်ဆိုရင်တော့40အိမ်အနည်းဆုံးအင်ချင်40 50တော့ချုပ်ခံနိုင်ပြီလို့ကျွန်တော်ပြောလို့ရတော့ဒါပိုင်းတောက်လျှောက်ကတိုက်ပွဲတွေဖြစ်ပါတယ်အနည်းငယ်များတော့ရက်တိုင်းလို့ရှိပါတယ်ဟုတ်ဟုတ်
စစ်တပ်ကဒေသခံနေအိမ်တွေမီးရှို့ဖျက်ဆီးတယ်ဆိုတော့ပြောဆိုမှုနဲ့ပတ်သက်လို့တုတ်ပြန်ချက်ရရှိဖို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့မရရှိခဲ့သလိုကရင်နီဒေသကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကလည်းသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင်
ဒါကတော့ကရင်နီဒေသလွိုက်ကော်ကနေပြီးတော့ဒမော့ဆိုဘက်ကိုဦးတည်ပြီးအားဖြည့်လာနေတဲ့စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တွေကြားမှာနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အခြေအနေအလိမ်မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြောက်ကျောက်ယောဂတန်ရလူနာတူဒဝဲမှာတွေ့ရှိတဲ့သတင်းကိုတင်ပြပေးကြပါရစေ။တနင်္လာရီတိုင်းဒဝဲမြို့မှာတော့မြောက်ကျောက်ယောဂတန်ရလူနာတူကိုတွေ့ရှိထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်လက်တလုံးမှာတော့အဲ့ဒီလူနာကိုဒဝဲပြည်သူစေယုံကြီးမှတီးတန့်ထားရှိပါတယ်။နောက်ပြီးတော့သူ့ရဲ့မိသားစုဝင်တွေကိုလည်းကျန်းမာရေးစစ်ဆေးပေးနေတယ်လို့နှိဇက်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာ WHO ကနေပြီးတော့အရေးပေါ်ယောဂအဖြစ်နဲ့ကြီးညာထားတဲ့မြောက်ကျောက်ယောဂကူးစက်မှုနောက်ဆုံးရအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးပါမယ်
။ဒဝဲမြို့မှာမြောက်ကျောက်ယောဂတန်တရာလူနာအမျိုးသမီးတူတွေ့ရှိထားပြီးဒဝဲပြည်သူစေယုံကြီးမှတီးတန့်ထားရှိစောင့်ကြည့်နေတယ်လို့ဒေသခံတို့ကပြောပါတယ်။အဲ့ဒီတန်တရာလူနာကိုကြက်ချင်ရအဖွဲ့ကအကူအနေနဲ့စေယုံမှစောင့်ကြည့်ပေးနေတာတွေ့ရတယ်လို့ပြောပါတယ်
။ကျွန်တော်ပြည်သူတို့လည်းမြောက်ကျောက်လူနာထားတဲ့နေရာကတော့ကတ်သက်ထားတယ်။တခြားလူနာတွေကလည်းစီထားတာတော့မတွေ့ရောက်ကြဘူး။အဲကြက်ချင်ရအဖွဲ့ကတော့စောင့်ကြည့်တာတွေ့တယ်။ပြီးတော့ကျွန်တော်တို့မိသားစုတွေလည်းသူတို့ဒီစစ်ဆေးတာပေါ့နော်။ကျမရေးစစ်ဆေးတာတို့လက်ရှိပြီးတော့ဖေးထုတ်ပေးတယ်လည်းပြောတယ်။
တန်တရာလူနာဟာမလေးရှားနိုင်ငံပီနယ်မြို့ကနေရန်ကုန်ပြည်ဆိုင်ရာလေစိတ်ကိုပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကရောက်ရှိခဲ့ပြီးဇူလိုင်လ10ရက်နေ့မှာဒဝေမြို့ကိုရောက်လာတာလို့သိရပါဗျ။ကျန်းမာရေးဝန်ကြီးဌာနကမြောက်ကျောက်ယောဂကာကွယ်ရေးနဲ့ပတ်သက်ပြီးရန်ကုန်ပြည်ဆိုင်ရာလေစိတ်မှာပြည်ပနိုင်ငံကနေဝင်လာသူတွေကိုကိုပူချိန်တိုင်းတာရာနဲ့ကျန်းမာရေးခီးသွောဖောင်ဖြည့်တာတွေကိုဆောင်ရွက်ထားတယ်လို့ပြီးခဲ့တဲ့ဩဂုတ်လတုန်းကထုတ်ပြန်ထားပါဗျ။မြောက်ကျောက်ယောဂတန်တရာလူနာတွေ့ရှိခဲ့ရင်ရန်ကုန်မြို့ကဝေဘာကြီးစေယုံမှာကျန်းမာရေးစောင့်ရှောက်မှုပေးသားဖို့အတွက်ပြင်ဆင်ထားတယ်လို့လည်းကြေညာထားပါတယ်။အခုဇူလိုင်လကလေးကလေချောင်းကနေတဆင့်မြမပြည်ထဲဝင်ရောက်လာတဲ့အမျိုးသမီးကိုမြောက်ကျောက်ယောဂတန်တရာလူနာအဖြစ်သတ်မှတ်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတာဝန်ပေးထားတဲ့ဒေါက်တာတန်းနိုင်စိုးကိုဆက်သွယ်ခဲ့ပေမယ့်ဖုန်းလက်ခံဖြည့်ကြားတာမရှိခဲ့သလိုစာပို့မေးမြန်းရမှာလည်းပြန်လည်ဖြည့်ဆိုတာမျိုးမရှိပါဘူး။ဒဝေမြို့မှာတော့မြောက်ကျောက်ယောဂကာကွယ်နီးလန်းတွေကိုအသိပညာပေးလက်ကမ်းစာဆောင်ဖြန့်ဝေတာတွေစောင့်ရွက်နေတယ်လို့ဒေသခံတို့ကပြောပါတယ
်။တန်တရာလူများဆိုတာသူတို့ဗီဒီယိုဆေးရုံတွေပို့ဆေးရုံကြီးမှာထားထားတယ်အဲ့ဒါပဲကျွန်တော်ပြည်တယ်။ဒါဆိုတော့ကျွန်တော်တို့ဆိုက်ပိုစတာဆိုက်ပိုတွေလူစီကားနေတော့ကျွန်တော်အသိပေးပညာထောင်တာအလောက်ရှိပြည်တယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကမြောက်ကျောက်ယောဂကူးစက်မှုကိုအရေးပေါ်အခြေအနေဖြစ်ဩဂုတ်လ14ရက်နေ့ကကြေညာခဲ့တာပါ။မြောက်ကျောက်ယောဂတန်တရားဖြစ်နိုင်တဲ့လက္ခဏာတွေကမျက်စိ၊ဗစက်၊လက်နဲ့ခြေထောက်ခန္ဓာကိုယ်စအိုဝင်းကျင်တဲ့လိင်္ကာအနီးအနားတွေမှာအနီးကွက်ထွက်တာနဲ့အရေကြည်မှုပေါက်တာအပြင်ဖျားနာတာအကျိတ်တွေရောင်ရမ်းတာနဲ့လေချောင်းနာခေါင်းကိုက်ကြွက်သားတွေနာကျင်ပြီးကြောအောင်နာအပါအဝင်မောပန်းနွမ်းနယ်တဲ့ဝေဒနာတွေကိုခံစားရတာဖြစ်တယ်လို့ကျန်းမာရေးဌာနကသတိပေးထားပါတယ်ရှင်
ဒါကတော့တနင်္လာရီတိုင်းဒဝဲမြို့မှာမြောက်ကျောက်ယောဂတန်တရာလူနာတူကိုတွေ့ရှိတဲ့အတွက်သူ့ကိုဒဝဲပြည်သူစေယုံကြီးမှာတီးသက်ထားရှိပြီးတော့မိသားစုဝင်တွေကိုကျန်းမာရေးစစ်ဆေးနေတဲ့အခြေအနေမက်ခင်လေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္လာနေ့မှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ11:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဖူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ Editor နဲ့ဆွေးနွေးကန် Generation Z အစီအစဉ်နဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ဖြံပြေးရေးလားဗိုလ်ကျစိုးမိုးရေးလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရှမ်းမြောက်ကတိုင်းရင်းသားတပ်ဖွဲ့တွေကိုစစ်ကောင်စီကိုတိုက်ခိုက်မှုရက်ဆိုင်မှုတရုတ်ကနေအတင်းကျပ်ဖိအားပေးလာတာကတော့အထူးသဖြင့်စစ်ကောင်စီကိုမနစ်မြို့တဲ့သူတွေကလိုလားကြမှာမဟုတ်တလို့မြန်မာနိုင်ငံမှာအခန့်ရှိပြီးသားတရုတ်ဆန့်ကျင်စိတ်ဓာတ်ကလည်းပိုးပြီးတော့မှအချိန်တက်လာနိုင်ပါတယ်။တရုတ်ရဲ့အခုလိုမျိုးမြန်မာအရေးပေါ်ပေါ်ထင်ထင်ဝင်ရောက်ဆွတ်ဖက်မှုကမြန်မာနိုင်ငံအတွက်စစ်မှန်တဲ့တည်ငြိမ်အေးချမ်းမှုကိုရရှိနိုင်မှာမလား။ဒီသတင်းမဲ့ရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ပေးထားပါတယ်။
ကျေ
းဇူးပါရှင်။ဘာမှမပြောသေ
းဘူး။အခုဒီစစ်ကောင်စီကိုတိုက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဆက်ပြီးတော့မတိုက်ဖို့အတွက်တရုတ်ဘက်ကဖိအားပေးလာပါတယ်။အထူးသဖြင့်ဒီရှမ်းမြောက်မှာပေါ့လာရှို့သိမ်းထားတဲ့ TNL ကိုလည်းဆက်ပြီးတော့မတိုက်ဖို့အတွက်ချိန်ချောက်လာပါတယ်။အဲ့တော့ဒီပေါ်မှာအမျိုးမျိုးဝေဖန်ရေးသားနေရပြောဆိုနေရတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးပြောပြပေးပါအောင်
။ဝေဖန်ပြောဆိုရေးသားစရာလည်းပဲအင်မတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်။တရုတ်ကအခုစမြန်မာနိုင်ငံအရေးမှာပေါ်ပေါ်ထင်ထင်ကြီးဝင်ဆွဲလာတဲ့ဆွဲသဘောဖြစ်ပါတယ်။ဒါကတကယ်ပြောရင်သမိုင်းတွင်ကြံရင်းမဲ့ကိစ္စပါ။ဒီနေရာမှာတရုတ်ရဲ့ကြီးဝဲချက်ကိုကျွန်တော်ကနှစ်ခုခွဲပြီးတော့မြင်နေပါတယ်။ပထမတစ်ခုကစီးပွားရေးအကျိုးစီးပွား။မြန်မာနိုင်ငံလုံးမှာသူရဲ့စီးပွားရေးအကျိုးစီးပွားအများကြီးရှိရဲ။အဲ့ဒီထက်မှရှမ်းမြောက်ဟာအဓိကအကျိုးစီးပွားဖြစ်တယ်။ဒါပေမဲ့ဒီဒေသမှာသူကိုထိခိုက်စေတဲ့သူ့နိုင်ငံသားတွေကိုနစ်နာစေတဲ့ကြက်ချမ်းလုပ်ငန်းတွေရှိတဲ့အတွက်ကြောင့်ဒါကိုနှိမ့်နှင်းပေးဖို့ဆိုပြီးတော့ညီနောင်သုံးဖွဲ့ကိုမသိမသာသူကဒါပင့်ပေးခဲ့တဲ့ဆွဲသဘောလုပ်ပေးခဲ့ပါတယ်။အဲအောင်ညီနောင်သုံးဖွဲ့တိုက်တယ်။တိုက်တော့ညီနောင်သုံးဖွဲ့ကလက်လွန်ပြီးတော့သူတို့ဟာအခုလုံးလူကျင်တာကိုသူတို့သိမ့်ပိုက်လာတယ်ဆိုတော့တရုတ်ကလက်ဆိုတော်စင်ပြီးထင်တယ်ဆိုပြီးတော့မြင်တဲ့အခါမှကျတော့ညီနောင်သုံးဖွဲ့ဟဲ့မလုံနဲ့တော့ဆူရတော့ရက်တယ်။ဆိုတော့တနည်းပြောရင်စီးပွားရေးအဖြစ်တရုတ်ကသူတို့အကျိုးစီးပွားတွေသူတို့ဆင်တဲ့အကွက်ဝင်လာပြီးဆိုတာနဲ့အဲဒါကိုရက်ခံတဲ့သဘောမရရင်မင်းတို့ကအေးငယ်လို့ပြောတယ်။ဒါစီးပွားရေးနောက်တစ်ချက်ကတော့စီရေးလို့ပြောရင်ရပါလိမ့်မယ်စစ်ကောင်စီဟာတရုတ်ကိုမိခိုးအထားရတာကိုဆော့ချခြင်းနဲ့တည်းရုရှားကိုသိအားကိုးလာပါတယ်ရုရှားကိုအားကိုးလာတာကလည်းတရုတ်ကသိချင်တဲ့ပုံမရပါဘူးဆိုပေမဲ့ပူပြီးဆိုးသွားတာကတော့အဲ့ဗိုလ်ချုပ်ဘူးကြီးမြောင်းနိုင်ကသူ့ရဲ့မိန်ကွန်းမှာစီအပြင်သိရေးနေလာတဲ့ခါမှာပြောလိုက်တာကတရုတ်လိုနာမည်ပြတ်ရုံတမယ်ပေါ့လေသူတို့ပြည်တွင်းကိုဘယ်လိုဝင်ဆွဲနေရပါညာဆီတော့သူပြည်မြန်ဆန်ရှုတ်ချပြီးပြောသွားတယ်။တစ်ချိန်တည်းမှာပဲကျန်းခိုင်ဖွံ့ဖြိုးရေးအကူအညီခင်ကြီးကလည်းပဲရုရှားကိုပေါ်ပေါ်ထင်ထင်ပဲသူတို့ကဝင်တိုက်ဖို့ဆိုပြီးတော့အကူအညီတောင်းပြီးတော့တရုတ်ကတော်တော်မျိုးလုံးပြုပြဆက်မှုဖြစ်သွားရင်တူပါတယ်ဟာလို့ဆိုရင်တော့မဖြစ်ဘူး။ဒါငါတို့တော့အကူအညီပေးရမယ်။ဆိုတော့တချို့သုံးသပ်သူတွေကပြောတယ်တရုတ်ကအဲ့လိုလာပြီးတော့ပြောတာဟာချက်ချင်းပဲရောက်လာပြီးတော့ဝင်ကြတရားကိုတားရမယ်ဆိုပြီးတော့မင်းတို့ငါတို့ကူညီမယ်ဒီလူတို့ဟန်တာမယ်ဆိုပြီးတော့လောက်လာတဲ့ဘောပါဆိုတော့လွန်ချုံပြီးပြန်သုံးသားရင်တော့စီးပွားရေးနဲ့အဲဒီရုရှားဘက်ကိုမရင်းသွားစေယူဆိုတဲ့သဘောနဲ့တရုတ်ကလောက်တာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီကတော့သူတို့လူကျင်လာရတယ်ဆိုပြီးတော့ဝန်သားဝန်မြောက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်ကျင်းနာအာရအောင်ကျင်းနဲ့ပါလိမ့်မယ်ဒါပေမဲ့ဒါဟာတိုက်မီအတွက်ရေရှိအကျိုးရှိပါမလားဆိုတော့စဉ်းစားရတကယ်ပဲဖြစ်ပါတယ်။ဒါကြောင့်လေလူပြောသူပြောစိတ်များတယ်သုံးသပ်သူကအမျိုးမျိုးပြောနေကြတာဖြစ်ပါတယ်။တချို့ကဆိုရင်မြန်မာနိုင်ငံဟာစစ်ကောင်စီလွတ်လပ်တဲ့အတွက်ကြောင့်တရုတ်ရဲ့ဩဇာခံနိုင်ငံဩဇာခံဆိုတော့တိုင်းငံစကားမှာတော့ patron client ဆက်ဆံရေး ဆိုတော့တရုတ်က patron သူက client state ပေါ့လေသူရဲ့ကျေးဇူးခံကျေးဇူးသားနိုင်ငံဖြစ်သွားမယ်ဒီနေ့အပြင်ပြောရင် satellite state ပေါ့ရုရှားဆိုဗီယက်အန်ဘာရှီဥရောပနိုင်ငံတွေကိုသူရဲ့အထံရနိုင်ငံတွေဖြစ်ထားစီခဲ့လို့မြန်မာနိုင်ငံကိုလည်းပဲအဲ့လို satellite state ပုံစံမျိုးဖြစ်အောင်လုပ်နေရပဲဖြစ်တယ်ဆိုတော့အမျိုးမျိုးသုံးသပ်ကြတာဖြစ်ပါတယ်ဒါတော့မဆန်ပါဘူးဒီလိုပဲမြင်ကြမှာပါအ
ဲ့တော့ဒီတရုတ်ကစစ်ကောင်စီဘက်ကလိုက်ပြီးတော့ဖိအားပေးလာတာကိုတိုင်းသားလက်နက်ကင်အဖွဲ့ရရောလက်ခံမမလား
ဘယ်လိုမှလက်ခံကြိုးစားကြမဲ့သဘောတော့မရှိပါဘူးဆိုတော့သူတို့နဲ့တိုက်နေတယ်သူတို့ဒီကရန်သူဖြစ်တဲ့စစ်ကောင်စီကိုပြောက်ပင်းပြီးတော့လုံအားအကွယ်ပင်းမလို့ပြောလိုက်ပြီးတော့သူတို့ကိုချိန်ချောက်တယ်ဆိုတော့သူတို့တည်းအထူးနစ်နာမဲ့ကိစ္စပါဒါပေမဲ့သူတို့ဗတ်တက်နိုင်မှာလဲသူတို့ဟာသိစဉ်းစားမဲ့ကိစ္စပါတခိစမ်းပါဆိုတော့ဟိုအေအေခေါင်းဆောင်ဗိုလ်ချုပ်ထွန်းရနိုင်က ARD ကောင်စော်ကိုအင်တာဗျူးမှာဒီကိစ္စနဲ့နည်းနည်းဆက်ဆက်ပြီးတော့ပြောသွားတာရှိပါဒီသဘောမျိုးသူတို့ကဒီနိုင်ငံနဲ့ဆက်ဆံနေမှာသိသတိထားတယ်မှန်ပါတယ်သူတို့ကသတိထားပြီးအများကြီးရှင်းစိန်စဉ်းစားမှာဖြစ်ပါတယ်သူတို့စီကံနဲ့သူတို့ဘောင်နဲ့သူတို့ရဲ့အပြော့ဆိုတခွန်းမှားသွားရင်သူတို့ဒုက္ခရောက်နိုင်ပါတယ်နောက်ပြီးတော့သူတို့ရှင်းရင်းနဲ့ပဲဒါကိုညှိနှိုင်းပြီးတော့မှအဖြေရှာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်သူတို့ရဲ့သက်ဆိုင်တဲ့တရင်သားအင်အားစုရဲ့မဟာမိတ်တွေနဲ့အကုန်လုံးသဘောတူညီမှုရပြီးမှသူတို့ဆုံးဖြတ်ကြလိမ့်မယ်လို့ထင်ပါတယ်ကျွန်တော်စောင့်ကြည့်ရမှာပေါ့လေအဲ့ဒါကို
အရင်ကဒီတရုတ်ကစစ်ကောင်စီကိုတိတ်ပြီးတော့လူလူလန်းလန်းရှိတဲ့ပုံမရှိပါဘူးဘိုးချုပ်မင်းကြီးမင်းအောင်နိုင်အောင်လည်းတိတ်ပြီးတော့နှစ်သက်ပုံမရဘူးဆိုပြီးတော့တချို့ကလည်းသုံးသက်တာတွေတောင်မှရှိပါတယ်အခုကြမှဘာလို့ဒီလိုပေါ်ပေါ်ထင်ထင်ထောက်ခံလာတာပါလဲ
အတိအကျအဖြစ်တခြားရွေးစရာလူမရှိဘူးတရုတ်အတွက်တရုတ်ရဲ့နိုင်ငံကြီးနိုင်ငံတကာမှာခုံသက်ကရှိတဲ့နိုင်ငံကြီးဖြစ်ဖို့လုပ်နေတဲ့အခါမှာသူက state to state relations poly နိုင်ငံချင်းဆက်ဆံရေးကိုအမြဲတမ်းဦးစားပေးရပါတယ်ဒါ state centric diplomacy လို့ခေါ်တာပေါ့အဲ့လိုလုပ်တဲ့နေရာမှာမြန်မာနိုင်ငံမှာမြန်မာတနိုင်ငံလို့ကိုးစားပြုပြီးတော့သူအကျိုးစီးပွားရေးအတွက်လောလောဆယ်ပြောရင်စစ်ကောင်စီပဲရှိရပဲဆိုတော့သူနဲ့ပဲပြောမှာဖြစ်ပါတယ်သူကဒါမဖြစ်တော့လဲအောင်ကနန်းကျွန်တော်အင်တာနက်သုံးနေတူစားဘူးသူနဲ့ပဲဆက်ဆံနေရမှာပဲဖြစ်ပါတယ်သူအပြင်တခြားအစားထိုးမဲ့မရှိပါဘူးဒါပေမဲ့ဖြစ်လာနေတာဘုံမှုကြီးမြောင်းနိုင်လို့သူတို့ပုံကိုရအဖြစ်မကြိုက်ဘူးဆိုတော့သိကြပါရဲ့အာနာသိင်းကလေးကလည်းစစ်ကောင်စီကိုကျူးဆွရဲဘာညာတခါမှမပြောခဲ့ဘူးနိုင်ငံတော်အကြီးအကဲဖြစ်လည်းပဲအသီးမပြူပြီးတော့ဖိမန်ကားပြူတာအသီးမပြူပြီးကျူးဆွရလည်းတခါမှမတွေ့ရပါဘူးဒါ government to government ဆက်ဆံရေးပုံစံမျိုးသက်ဆိုင်တဲ့တာဝန်စီသူတွေနဲ့တွေ့ရတာမျိုးတွေဖြစ်ပါတယ်မလွတ်မဆောင်သာမှတွေ့ရတာလည်းပဲဆိုတော့မကြိုက်ကြတော့အမှန်ပဲသို့ပေမဲ့လည်းပဲတခြားအစားထိုးနိုင်တဲ့အဖွဲ့အစည်းမရှိဘူးတကယ်ကတော့သူအကျိုးစီးပွားကိုကာကွယ်မယ်သူအကျိုးစီးပွားအတွက်ဆက်လုပ်နိုင်မယ်ဆိုရင်ဘယ်သူဖြစ်ဖြစ်သူဆက်ဆံမှာဝမ်းမလေးပါဘူးအစိုးရတစ်ခုကိုဆင်မယ်ဆိုရင် NLD အစိုးရကိုမှသူကပူပြီးနှစ်သက်ခဲ့အောင်ရှိပါတယ် NLD အစိုးရ NLD ကောင်းဆောင်တောင်ဆန်းစုကြီးက red carpet treatment တွေသူတို့ရခေါ်တွေ့တာတွေဖြစ်ခဲ့ပါတယ်နိုင်ငံတကာကတော့အားသင်ခဲ့တယ်နောက်သူလက်ထက်မှာဆက်ဆံရေးကလည်းကောင်းကောင်းမွန်မွန်ပြပြရှိခဲ့တယ်နောက်ပြီးတော့အနာသိန်းတော်လည်းမထောက်ခံဘူးအခုအခါမှာလည်းပဲ NLD ပါတီကိုဖျက်သိမ်းတာကတော့သူကအပေါ်မှာသူဆိုတော့ NLD ဟာလည်းပဲအဓိကအစားထိုးနိုင်တဲ့ဒီနိုင်ငံကိုစားပြုအဖွဲ့သူဖြစ်လာနိုင်တဲ့လူများတရုတ်ကမျှော်မှန်းထားလိမ့်ကြတော့ကျွန်တော်မသိပါဘူးဆိုမှာဆိုတော့ဘလို့ဆက်ဆံနေရတာကတော့စစ်ကောင်စီနဲ့ပဲမလွှဲမချောင်တာဆက်ဆံနေတယ်လို့ပြောမှာပါအ
ဲ့တရုတ်ရဲ့ဒီအခုလုံရက်ကိုအကောင်းမြင်တဲ့ဘက်ကကြည့်မယ်ဆိုရင်ငင်းငင်းရေးအတွက်အထောက်အကူမဖြစ်နိုင်ပါဘူးလား
သိဖြစ်စေခြင်းပါလေတကယ်ဖြစ်နိုင်တဲ့အခြေအနေတော့ရှိရပါလေအဲ့ဒီဒေသမှာတော့အတိုက်ခိုက်တွေရဆဲသွားမယ်ဆိုရင်ဒေသခံပြည်သူတွေကောက်ပါတယ်စီးပေးဆောင်တွေနေရာပြန်လာလို့ရမယ်နေဆက်ကုံတော်ရေးပုံမှန်ပြန်ဖြစ်သွားရင်သူတို့ရဲ့စာဝတ်နေရာအဆင်ပြေသွားမယ်ဆက်လက်ပြီးတော့ normal life ပြန်ရောက်သွားမယ်ပုံမှန်ဘဝကိုအထူးသဖြင့်အဲ့ဒီမှာစီးပွားရေးလုပ်နေတဲ့လူတွေအတွက်စီးပွားရေးသမားတွေအတွက်အကျိုးရှိမယ်အဲနောက်ပြီးတော့စစ်ကောင်စီရဲ့ဘက်တော်သားတွေစစ်ကောင်စီလိုလာတဲ့လူတွေကတော့ဟာတွေ့လားဒီမှာညင်းရသဖြင့်ဆိုတော့လက်မထောင်ပြီးတော့ပြောစရာဖြစ်လာမယ်ဒါတွေကတော့ကောင်းပါတယ်ဒါပေမဲ့ဒီဟာဘလောက်တာရှိခံမလဲစစ်မှန်တဲ့ညင်းညာရလာလူတွေအောင်သက်သက်နဲ့မလွှတ်သားလို့ခံလိုက်ရတာလားဆိုတော့တော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေသူကသူတို့လူမျိုးစုအခွင့်အရေးအတွက်လူမျိုးစုကိုယ်ပိုင်ပြဋ္ဌာန်းခွင့်အတွက်ဖက်ဒရယ်ရေးဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်လာတဲ့အဖွဲ့တွေဖြစ်ပါတယ်ဒီအဖွဲ့တွေကကျေနပ်မှာလားသူကတော့တော့နွင်းနွင်းနဲ့ဒါပြည်လည်မှုတစ်ခုမရမချင်းကတော့ဖြစ်နေမှာဆိုတော့လောလောဆယ်မှာတော့ညဉ့်ဉန်းမှုရနိုင်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ရေးရှင်မှာတော့ဆက်လက်ပြီးတော့ညဉ့်ဉန်းနေလိမ့်မယ်ဆိုတာသံသယရှိတာပဲဖြစ်ပါတယ
်ဒီတရုတ်ကဒီလိုအခုလိုပေါ့ လွှမ်းမိုးလာတာကိုဒီအိန္ဒိယနိုင်ငံနေနောက်နိုင်ငံတကာအတိုင်းဝိုင်းနေရရောလက်ပိုက်ကြည့်နေမလားနောက်ရုရှားရောအထူးသဖြင့်အမေရိကန်ပေါ့
ဟုတ်ကဲ့ပထမဆုံးရုရှားကိုပြောမယ်ဆိုရင်တော့ရုရှားကတော့အစကမြန်မာနိုင်ငံကိုသူအလက်ပဲဒီအဝင်အစိုးရအဖြစ်နဲ့အသိမှတ်ပြုရဲဆိုတာတက်လက်နဲ့ဝယ်တဲ့လက်နဲ့ဖောက်တယ်လို့ပဲသဘောထားတယ်လို့သုံးသပ်ကြပါတယ်ဒါလည်းအပြည့်ဖြစ်နေမှာသူတို့လက်နဲ့ရောင်းလို့ရပြီနောက်တစ်ဆင့်တက်ပြီးစဉ်းစားလာတာက CAP ရဲ့အခါမှာသူအစ်တောင်အရှာမှာဟိုတုန်းကဗီယက်နမ်ကိုခြေကုပ်စခန်းထားခဲ့တယ်နောက်ပိုင်းမှာအဲ့ဒါလည်းပဲလွတ်လွတ်သွားတော့အခုတည်းပြန်ပြီးတော့မြန်မာနိုင်ငံကိုစစ်ကောင်စီအတင်းခြေကုပ်ယူပြီးတော့လွှမ်းမိုးဖို့ဆိုရည်ရွယ်ချက်တွေစီလံတူရတာရှားတော့ဒါပေမဲ့အဲ့ဒီဟာကိုတရုတ်ကအခုလိုကန့်ပြရတော့ရုရှားဘာမှတတ်နိုင်မှာမဟုတ်ဘူးတရုတ်နဲ့ရုရှားလည်းပဲအမေရိကန်ကိုရှင်မဲ့နေရာမှာသာပခုံးချင်းလက်တွဲညီရတာကျန်တဲ့နေရာမှာသူချင်းချင်းလည်းပဲပြိုင်ဘက်ဖြစ်ခဲ့တာပဲပြန်လဲပြိုင်နေကြရဲဆိုတော့အဲ့ဒါကိုတော့ရုရှားကသိကြိုက်မှာမဟုတ်ဘူးသို့တော်လည်းပဲသူကမလွတ်နိုင်ပါဘူးဘာမှဒီမှာယူကရိန်းစစ်ပွဲနဲ့ကိုသိအလုံးများနေတဲ့အချိန်မှာအခုယူကရိန်းကတံပြန်ထိုးစစ်တွေကတော်ပြင်းထန်နေတယ်ဆိုတော့ရုရှားကလည်းပြန်လဲလက်ကျင့်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်။နောက်အမေရိကန်ကတော့ truth ထားကြဒီတခါအန်သိုနီဘလင်ကင်တရုတ်နဲ့တွေ့တဲ့အခါမှာမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးရဲဆိုတာလူတိုင်းစိတ်ဝင်စားတွေ့ကြပါတယ်။မျှော်လင့်ကြပါတယ်။သူတို့ပြင်အမေရိကန်ဘက်ကမြန်မာအရေးကိုစောင့်ကြည့်နေတဲ့ direct mission တို့သူတွေကဒီဟာကိုကောင်းတယ်အဲ့လိုနှစ်နိုင်ငံညှိနှိုင်းပြီးတော့အဖြစ်ချနိုင်ပုံကောင်းတယ်အတချို့ကလည်းပဲဒါသူတို့တွေမကပါလေတခြားအိန္ဒိယတို့ဘာတို့ကထက်ပြီးတော့ဖြည့်ရှင်းနိုင်ပုံကောင်းတယ်ဖြည့်ရှင်းနိုင်တော့သိကောင်းတာပါပဲဒါပေမဲ့တစ်ဖက်သက်မဖြစ်ဖဲနဲ့မှန်ကန်တဲ့ပုံစံမျိုးနဲ့ဖြည့်ရှင်းတဲ့အထီးကိုလက်ခံနိုင်မလားစစ်ကောင်စီကတော့စစ်တပ်ရဲ့သဘောသဘာဝကတော့ဖြည့်ရှင်းမှုကိုသူတို့အကျိုးစီးဖို့အတွက်ဆိုရင်လက်ခံမယ်ဆိုတော့အခုခါမှာတော့တော်လိုင်းအင်အားစုတွေတွန်းလှန်ခုခံအင်အားစုတွေဘက်ကလည်းစီအဖြစ်အပေါ်စီးရနေတယ်ဆိုတော့ညှိနှိုင်းတဲ့နေရာမှာနည်းနည်းဝိတ်တီဖြစ်တာပေါ့လေအလေးချိန်စီးရဆိုတော့ဘယ်လိုများဖြစ်လာမလဲမသိကြပါဘူးတချို့ဆိုတွေ့တယ်အိန္ဒိယနိုင်ငံတွေကအာဆီယံတို့ဒေယုတုနဲ့ပေါင်းပြီးတော့ပေါ့လေဒါ humanitarian intervention ပေါ့သာနာမှုတွေဝေယဆွဲဖိပြီးတော့တပ်ဖွဲ့တွေလှုပ်ပြီးတော့လုံးလုံးဖြစ်နိုင်တော့ဘယ်လိုများဖြစ်နိုင်မလို့တော့မထင်ပါဘူးကျွန်တော်အရတာတော့လက်တွေ့တော့မကြသေးဘူးလို့ထင်ပါတယ်ဆိုတော့နိုင်ငံတကာမှာတော့အဲ့လိုစဉ်းနေပါတယ်ဘယ်လောက်ထိကြီးကြီးနိုင်နိုင်နဲ့ဝင်ရောက်လာနိုင်ကြမလဲသူတို့ဖြစ်ရှင်းတော့စစ်မှန်တဲ့အဖြေရမလားဆိုတာဘယ်လိုမှရည်ရည်ပြမပြောနိုင်ပါဘူးအကောင်းဆုံးကတော့ကိုရိုးချင်းချင်းမညီညွတ်လို့ဖြစ်နေကြတာလေမညီညွတ်တာကလည်းစစ်ကောင်စီကအာဏာသိမ်းလိုက်တော့လူတွေကမခံနိုင်ဆန္ဒပြတယ်ဆန္ဒပြပစ်သက်တော့ထွက်ပြေးတယ်လက်နဲ့ပဲခိုင်းရတယ်ဆိုတော့ဒီလိုနဲ့ဖြစ်သွားတာအကြောင်းကတော့ဆိုတော့ဒါကိုစရတဲ့ဒီလိုဖြစ်ခဲ့ရင်တော့အကောင်းဆုံးလို့ပြောမှာပါ
ဟုတ်ကဲ့ပါအဲ့တော့ဒီအခုနောက်ဆုံးမေးနေကြမေးခွန်းပေါ့မြမအရေးစစ်မှန်တဲ့ပြည်လည်မှုရရှိမဲ့အလားအလားရှိမှာလားရှိပါရဲ့လား
အာအင်တပါမနဲ့ပါပဲခါတိုင်းဖြည့်နေရလဲဒီလိုပဲသိပြီးအတက်သရောနဲ့ဖြည့်စရာအဖြစ်မတွေ့ရှိခဲ့သေးပါဘူးအခုလည်းပဲအဲ့လောက်ဒီအတက်စရာအဖြစ်မရှိပါဘူးအခုစဉ်းစားရတဲ့အချက်ကသိပြီးတော့အကောင်ကြီးဖြစ်လာနိုင်တယ်ဆိုတာကလည်းပြည်လည်မှုရရှိသွားနိုင်တယ်လောလောဆယ်မှာဖိအားပေးထားတဲ့အတွက်ကြောင့်ဆိုပြီးတော့လည်းဖြစ်နိုင်တယ်အမေရိကန်တို့ဘာလို့လဲတိုင်းငရကလည်းဝင်ပြီးကြီးကြမယ်ဆိုရင်တော့ပြည်လည်မှုရည်ပြည်လည်မှုရရှိသွားနိုင်တဲ့အစင်တော့ဖြစ်ကောင်းဖြစ်မယ်လို့ထင်ပါတယ်တစ်ဖက်မှာလည်းပဲရေရှည်မှာပြန်ပြီးဆိုးရနိုင်တဲ့အခြေအနေလည်းရှိလို့ပြောမှာဖြစ်ပါတယ်အဲပြောမှာဖြစ်ပါတယ်ရော
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ပါတယ်ရှင်
ရှမ်းမြောက်ကတိုင်းရင်းသားတပ်ဖွဲ့တွေစစ်ကောင်စီကိုတိုက်ခိုက်နေတာကိုရက်ဆိုင်မှုတရုတ်ကအတင်းကျပ်ဖိအားပေးလာတဲ့အပေါ်မှာဖြန့်ပြေးရေးလားဗိုလ်ချဆိုးမိုးရေးလားဆိုတဲ့ခေါင်းစဉ်နဲ့ဥကြော်စန်းသားကိုမမျှတစင်အောင်ကအမေးမြန်းဆွေးနွေးတင်ဆက်ထားတဲ့အေဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုနောက်ပြီးတော့လူသားတူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကြုံခဲ့ရတာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကပဲ9နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နဲ့ဇက်ဒုက္ခသည်စခန်းကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့အမျိုးသမီးလေးတဦးကတော့အခုဆိုရင်အမေရိကန်လွှတ်တော်မှာရောဒီရိုဟင်ဂျာနဲ့မြန်မာပြည်သူတွေရဲ့အရေးကိုပြောဆိုတင်ပြခွင့်ရနေသူတူဖြစ်နေပါပြီ။ဒုက္ခသည်စခန်းကနေဒီအခြေအနေထိရောက်အောင်သူဘလို့စူးစမ်းခဲ့ရပါသလဲဆိုတာကို Generation Z ပြည်သက်အတွက်မက်ခင်လီကစကားပြောထားပါဗျ။
Hey, Gen Z တို့တချင်ရောက်ပြန်ပြီနော်။ Gen Z တို့ဒီတစ်ပတ်တော့ လူဟင်းကြဒုက္ခသည်စခန်းနေပြီးတော့အမေရိကန်လွှတ်တော်တဲ့ဒီရောက်အောင်ပညာရေးကိုဒီဇိုင်းမဲ့ကြိုးစားခဲ့တဲ့လူဟင်းကြအမျိုးသမီးငယ်လေးနဲ့စကားပြောထားတယ်
Hello, my name is Lucky Karen.
မင်္ဂလာပါ။ကျမက Lucky Karen ပါ။မြန်မာပြည်မှာမွေးဖွားကြီးပြင်းခဲ့တာပါ
။ပထမဆုံးတော့သူငယ်ငယ်တုန်းကအကြောင်းလေးနားထောင်ကြည့်အောင်နော်
။ In Myanmar, I was only 14.
မြန်မာပြည်ကနေထွက်ပြေးတဲ့အချိန်တုန်းကတော့အသက်က14နှစ်ပဲရှိပါသေးတယ်။ကလေးသာသာအရွယ်လေးပေါ့။မြန်မာပြည်မှာရှိတဲ့တခြားကလေးတွေလိုပဲတငယ်ချင်းတွေနဲ့တွေ့မယ်၊ကြောင်းတက်မယ်။ဒါပဲကျမရဲ့ဘဝက။နောက်မြန်မာပြည်မှာကြီးပြင်းလာရတဲ့တခြားလုံးမှာမြန်မာစစ်တပ်နဲ့ဒေသအနာပိုင်းတွေကကျမတို့ရိုဟင်ဂျာတွေနေအိမ်တွေကိုမိရှို့ပစ်တယ်လူတွေကိုဖမ်းပြီးတော့ထောင်ချတယ်တပ်ပစ်တာတွေနဲ့အိမ်ကနေထွက်ပြေးရအောင်အတင်းအကျပ်လုပ်တာတွေကြီးပဲတွေ့ခဲ့ရပါတယ်ကျမမိသားစုကိုယ်တိုင်ကရောကျမပတ်ဝန်းကျင်မှာရှိသမျှလူတွေအကုန်လုံးဒီလိုအဖြစ်ဆိုးကိုကြုံခဲ့ရတာပါဒါကကျမရဲ့မြန်မာပြည်ကကလေးဘဝအတွေ့အကြုံတွေပါပဲ
That was my life experience with child in Myanmar.
ဒီလိုအခြေအနေတွေနဲ့ကြုံရတယ်သူရဲ့ငြင်းရအမှတ်တရကဘာဖြစ်နေလဲ
Really hard moment that I can never forget was actually the day
ကျမတို့မေးဖို့ခက်ခဲတဲ့နေ့တရကတော့ကျမတို့အိမ်ကနေထွက်ပြေးရတဲ့နေ့ပါပဲအဲ့ဒီနေ့ကတနင်္ဂနွေနေ့ညနေ 4:00 လောက်ကလေကျမဘာတွေရင်ဆိုင်ကြုံတွေ့ရတော့မယ်ဆိုတာသေချာမသိခဲ့ပါဘူးဒုက္ခတွေဖြစ်နေနေရတော့မယ်ဆိုတာလည်းသေချာမသိခဲ့ပါဘူးကလေးတယောက်ရဲ့တာမန်အသည့်နဲ့ပဲတာမန်နေခဲ့တဲ့အချိန်မှာအိမ်ကနေထွက်မပြေးရခင်အထိလူမျိုးတုံးတက်ဖြတ်မှုဆိုတာကိုလည်းဘာမှမသိခဲ့ပါဘူးကျမရဲ့ကျမမိသားစုရဲ့တခြားဆွေမျိုးတွေလူပေါင်းထောင်နဲ့အချီသူတို့တွေနဲ့အတူအိမ်တွေကနေထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအချိန်အခိုက်အတန့်ကလေးကိုကျမဘလို့မှမေ့နိုင်တော့မှာမဟုတ်တော့ပါဘူးဘယ်ကိုသွားလို့ဘယ်မှာခီးဆုံးမယ်မှန်းလည်းမသိတော့အရန်လဲထိတ်လန့်ကြောက်လန့်ခဲ့ရပါတယ်အဲ့ဒီအချိန်ကတော့ဘဝမှာအခက်အခဲဆုံးအချိန်တွေပါပဲ
difficult experience in my life ever
ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အချိန်မှာသူဘယ်လိုကြုံတွေ့ခဲ့ရလဲဒုက္ခသည်စခန်းကလုံခြုံရေးအခြေအနေတွေကရောဘယ်လိုရှိလဲ
in the refugee camps to be more than a million people together
ဒုက္ခသည်စခန်းတွေကိုရောက်တဲ့အချိန်မှာထောင်ထဲချီတဲ့လူတွေကအများကြီးပဲပြီးတော့လည်းဘာတစ်ခုမှအစီအစဉ်မကျတဲ့အနေအထားတွေနဲ့အကူအညီတွေပေးမဲ့လူလည်းမရှိပါဘူးနောက်စားစရာလည်းမရှိပါဘူးအကာအကွယ်ပေးမဲ့သူလည်းမရှိပါဘူးပိုင်ဆိုင်သမျှပစ္စည်းတွေအားလုံးလည်းထားခဲ့ရတယ်ဒီနေရာကလွဲရည်နောက်ထပ်ရွေးချယ်စရာလည်းမရှိပါဘူးတကယ်ကိုကြောက်စရာကောင်းတဲ့အခြေအနေပါပဲဘယ်ရာကားမှလုံခြုံမှုမရှိပါဘူးအစိုးရကပေးတဲ့နေရာဆိုတာကလည်းမလုံခြုံတဲ့အတွက်ဘဝတွေကလည်းမလုံခြုံပါဘူးသွားတာလာတာကအစာပညာသင်ယူတာကအဆုံးအရာရာမှာကကန့်သက်ချက်တွေရှိနေပါတယ်ပြီးတော့ကျမတို့နေရတဲ့နေရာကလည်းအရန်ကျင်းပါတယ်ဒါကြောင့်ကျမတို့မိသားစုအတွက်မလုံလောက်ပါဘူးအထူးသဖြင့်မိန်းကလေးတွေအတွက်တည်တဲ့အခန်းထားဖို့တောင်မှနေရာမရှိပါဘူး
There was enough room for you to live separately
သူကလေဘလို့ခက်ခဲနေပဲကြင်ကြုံပညာရေးဆက်တင်ခွင့်ရဖို့အတွက်ကြိုးစားခဲ့တယ်တဲ့
Crazy experience for me getting access to education I first
စာဆက်တင်ဖို့ဆိုတာကလည်းအတော့ကိုအခက်တွေ့ခဲ့ရပါတယ်ပုံမှန်ဆရာဆိုတာမျိုးတွေလည်းမရှိပါဘူး online တခုတည်းကပဲလေ့လာသင်ခဲ့ရပါတယ်ဒါပေမဲ့ internet line ကလည်းမကောင်းမြန်ဘူးလေSmartphone တွေလည်းကျမတို့မှာမရှိပါဘူးအဲ့တော့ရှိတာနဲ့ပဲရအောင်လုပ်ရပါတယ် YouTube ကနေပြီးတော့ဗီဒီယိုတွေကြည့်တယ်နောက်ဆောင်မတွေဖတ်ရတာကကျမအတွက်အထောက်အကူအများကြီးရခဲ့ပါတယ်စခန်းထဲမှာကျူရှင်သဘောမျိုးသင်ပေးတဲ့အတန်းတန်းတော့ရှိပါတယ်ကျမအဲ့ဒီမှာပဲတက်ခဲ့ရပါတယ်တကယ်ကျောင်းကြီးကိုတက်ခွင့်မရသေးတဲ့ချိန်မှာကိုကိုကိုပညာရေးနဲ့မဝေးအောင်လို့ကြိုးစားခဲ့ရပါတယ်ကံကောင်းထောက်မှစွာနဲ့ပဲ2019ခုနှစ်မှာစစ်တကောင်းတက္ကသိုလ်မှာပထမဆုံးပညာသင်ခွင့်ရတဲ့ရိုဟင်ဂျာအမျိုးသမီးဖြစ်တဲ့ကျမရွေးချယ်ခံခဲ့ရပါတယ
် University in Shillong
အမျိုးသားကြီးဆိုးတဲ့လူမှုပတ်ဝန်းကျင်မှာပညာတတ်အမျိုးသမီးတယောက်ဖြစ်ဖို့အတွက်ဘလို့အကြောင်းအရာတွေကသူ့ကိုတွန်းအားပေးခဲ့တာလဲ
And the inspiration I got was from my father
ဒီလိုမျိုးကျောင်းတက်ခွင့်ရအောင်စ조사ခဲ့ရတာကလည်းကျမရဲ့အဖေစီကခွန်အားတွေရခဲ့တာပါအဖေကကျမတို့ဒေသမှာဆိုရင်စစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ရခဲ့တဲ့ပထမဆုံးရိုဟင်ဂျာကျောင်းသားတစ်ယောက်ပါပြီးတော့သူကလူခွေလှုပ်ရှားတဲ့အဖွဲ့တွေနဲ့အလုပ်လုပ်ခဲ့တာဆိုတော့ကျမရဲ့ပညာရေးနောက်အလုပ်ကိုင်းအားလုံးကအဖေစီကနေပြီးတော့အတူယူခဲ့ရတာပါ
Who I learned how to study career in a young life from
အမေရိကန်ကိုရောက်လာတော့သူဘလို့အပြောင်းအလဲကြီးခံစားခဲ့ရလဲအမေရိကန်လွတ်တော်မှာမြမအရေးအတွက်သူဘာတွေဆောင်ရွက်ခဲ့လဲ
I was born and grew up in Myanmar.
ကျွန်တော်ကမြန်မာပြည်မှာမွေးတယ်။အဲ့ဒီမှာမတူညီတဲ့ဘဝတစ်ခု။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်အနေနဲ့ရောက်လာပြန်တော့လေဘဝတစ်ခုဆက်ရပြန်တယ်။ အခုလည်းအမေရိကန်ကိုရောက်လာတော့ကျမအသက်20ဝန်းကျင်မှာဘဝတစ်ခုအဲ့တော့မတူညီတဲ့ဘဝ3ခုကိုဖြတ်သန်းခဲ့ရပါတယ်မနစ်တုန်းကအမေရိကန်လွှတ်တော်မှာမြန်မာအရေးကြားနာမှုတွေလှုပ်တော့ကကျမပါဝင်ခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာအမေရိကန်ဆိုရကအရာရှိတွေနောက်ပြီးတော့မူဝါဒရေးဆွဲတဲ့သူတွေကုလသမဂ္ဂကအရာရှိတွေအားလုံးပါဝင်ပြီးတော့မြမရေးကိုကြဲကြဲပြတ်ပြတ်ဆွေးနွေးခဲ့ပါတယ်တကယ်ကိုအားကောင်းတဲ့ဆွေးနွေးပွဲဆိုတော့ကျမစိတ်လို့ရှာခဲ့ပါတယ်ပြီးတော့အမေရိကန်ကိုရောက်ပြီးတော့မကြခင်မှာပဲအခုလိုပါဝင်ခွင့်ရတဲ့အတွက်လဲကိုကိုကိုအရန်ဂုဏ်ယူမိပါတယ်ရိုဟင်ဂျာတွေပါဝင်အတိုင်ဝိုင်းတစ်ခုလုံးကိုရဲ့ရွာမှာပြန်ပြီးတော့အခြေချခွင့်ရဖို့ရှေ့ဆက်ပြီးတော့လှုပ်သွားအောင်မှာဖြစ်ပါတယ
် hope of return one day to our homeland yeah
တဲ့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီကြာလို့ရှင်လဲဂျန်စီတွေအတွက်ဂျန်စီရှိနေတယ်เนาะတတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation z season မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်2024ခုနှစ် Paris မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ Paris မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကစတင်ကျင်းပပါတယ် Bayern Munich တိုက်စစ်မှု Thomas Müller ဟာအသင်းအတွက်စံချိန်တစ်တခုကိုတင်လိုက်ပါတယ်ဒီလိုမျိုးတပတ်တွင်းကထူးခြားတဲ့သတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကအားကစားကဏ္ဍမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
2024 Paris မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ပြင်သစ်နိုင်ငံ Paris မြို့မှာ August 28ရက်နေ့ကစတင်လိုက်ပါပြီ။မတန်ဆွမ်း Olympic ဖွင့်ပွဲအခမ်းအနားကိုပြီးခဲ့တဲ့ Olympic ပြိုင်ပွဲဖွင့်ပွဲတုန်းကလိုပဲအားကစားကွင်းမှာမကျင်းပခဲ့ပဲ Paris မြို့ကရှောင်းဇလီးဇီလမ်းမကြီးပေါ်မှာကျင်းပခဲ့တာဖြစ်လို့ပထမဆုံးအကြိမ်ဖြစ်တဲ့အားကစားကွင်းပြင်ပမှာကျင်းပတဲ့မတန်ဆွမ်း Olympic ဖွင့်ပွဲအခမ်းအနားဖြစ်ခဲ့ပြီးတော့ကမ္ဘာတော်ဝန်ကနိုင်ငံပေါင်း168နိုင်ငံကအားကစားအဖွဲ့တွေတက်ရောက်ခဲ့ကြပါတယ်။Paris မတန်ဆွမ်း Olympic ရဲ့ပထမဆုံးရွှေစိတ်ကိုတော့ Netherlands နိုင်ငံက Spain Champion Caroline Groot ကအမျိုးသမီးမီတာ 500C45 ပြိုင်ပွဲကနေရသွားခဲ့ပါတယ်။အခုလောလောဆယ်အထိတော့တရုတ်နိုင်ငံကရွှေစိတ်အများဆုံးရထားပြီးတော့ပြေးခုံပြက်ကြက်တောင်စပွဲတွေတင်းနစ်နဲ့ရေကူးပြိုင်ပွဲတွေကနေရွှေစိတ်တွေအများအပြားယူပေးထားတာဖြစ်ပါတယ်။မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ August 28ရက်နေ့ကနေ September 10ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပဘက်ကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကကစားခဲ့ကြတဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာချန်ပီယံမန်ချက်စတာစီးတီးနဲ့လီဗာပူးတို့တိုင်ပွဲတွေဆက်ခဲ့ကြပါတယ်။ဒီနေ့ကပွဲတွေမှာတော့ရာသီအစပထမနှစ်ပွဲမှာနိုင်ပွဲတွေရထားတဲ့အာစနယ်နဲ့ဘရိုက်တန်တို့အမရိတ်မှာတကိုးစီတည်ကြသွားပြီးတော့ချန်ပီယံမန်စီးတီးကတော့ဟာလန်ရဲ့ဟက်ထရစ်နဲ့ဝက်ဆမ်ကို3ဂိုးတကိုးနဲ့နိုင်သွားပါတယ်။ဟာလန်ဟာဒီပွဲမှာအခုလိုဟက်ထရစ်သွင်းလိုက်နိုင်တာကြောင့်သူဟာပရီးမီယာလိဘောလုံးရာသီအဖွင့်3ပွဲမှာခန္ဓာကိုယ်အတွင်းနဲ့ပထမဆုံးကစားသမားဖြစ်လာခဲ့ပါတယ်။မက်ဆီဒီနီးပြဂွာဒီယိုလာကတော့ဟာလန်ဟာမနစ်ကထပ်ပိုကောင်းပြီးတော့သူ့ရဲ့ဂိုးသွင်းနှုန်းကလည်းပုံမှန်ထက်ကိုပိုထူးခြားတယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်
။ It's normal. It's normal. There was no normal in Salzburg, was no in Dortmund, is no normal here. So this guy I don't know how
ပုံမှန်မဟုတ်ပါဘူး။သူ့ရဲ့ဂိုးသွင်းနှုန်းကပုံမှန်ထက်ကိုပိုထူးခြားပါတယ်။စက်ပတ်မှလည်းပုံမှန်မဟုတ်ခဲ့တယ်လို့ဒေါမန်မှလည်းပုံမှန်မဟုတ်ပါဘူး။ပြီးတော့ဒီမှာလည်းအဲ့ဒီလိုပါပဲ။အဲ့ဒီတော့သူ့အနေနဲ့ဘယ်နှပွဲမှာဂိုးဘလောက်သွင်းမလဲကျွန်တော်မသိပါဘူးမန်နေဂျာတယောက်နီးပြားတယောက်အနေနဲ့ကတော့ပိုကောင်းအောင်ကစားနိုင်မှုနဲ့ဂိုးသွင်းခွင့်တွေပိုဖန်တီးပေးနိုင်အောင်လုပ်ဖို့ပါပြီးရင်တော့ကျွန်တော်တို့အတွက်ဂိုးပေါက်တဲ့ကိုဂိုးဝင်အောင်သွင်းပေးမဲ့သူကျွန်တော်တို့မှာရှိတယ်လေ
တနင်္ဂနွေနေ့ကတော့ Old Trafford မှာကစားတဲ့ Manchester United နဲ့ Liverpool ပွဲမှာတော့ Liverpool က3ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ် Liverpool အတွက် Luis Diaz က2ဂိုးဆာလာက2ဂိုးသွင်းခဲ့တာပါမန်ယူသင်းဟာလီဗာပူးကိုအိမ်ခွင်းမှာ3ဂိုးပြတ်နဲ့ရှုံးသွားတဲ့အတွက်မန်ယူနီးပြတ်တန်ဟောက်ရဲ့အကြီးအကျယ်ဝေဖန်ခံရပါတယ်လီဗာပူးနီးပြတ်သစ်အာနီစလော့ကတော့ဒီပွဲနိုင်တာနဲ့ပတ်သက်ပြီ
း I think everything which you want to see as a manager you saw in this game so there were difficult moments for us I think United started really well
မန်နေဂျာတယောက်အနေနဲ့လိုချင်တာတွေဖြစ်ချင်တာတွေအကုန်လုံးကိုဒီပွဲမှာတွေ့ခဲ့ရတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ခက်ခက်ခဲခဲကစားရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။စသချင်းမှာတော့ United ကစားရတာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ဒေါင်းကန်ဘောတွေတစ်လုံးနှလုံးလောက်ပေးလိုက်ရပြီးအဲဒီကနေကျွန်တော်တို့ကြံ့ကြံ့ခံပြီးပြန်ကစားခဲ့ရတာပါ။ပြီးတော့ကျွန်တော်တို့တကူသွင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့စိတ်မပြတ်ပဲအကောင်းဆုံးဆက်ကစားပြီး3ဂိုးသွင်းခဲ့တာပါ။အဲဒီထက်ပိုရသင့်ပါတယ်
။လေဦးသင်ဟာဒီတစ်ပတ်ဆက်နိုင်သွားတဲ့အတွက် Man City နဲ့အတူ3ပွဲကစား3ပွဲနိုင်ခိုးမှရထားပါတယ်။ဆိုတော့နီးပြားသစ်လက်ထက်လေဦးသင်ရဲ့အနေထားဘယ်လိုရှိပါလဲ။အနောက်ဘက်သားပြီးတော့ဆော့ကာဖော်လိုဂျာနဲ့အိဒါချုပ်ကိုကျော်မျိုးရံကတော့အခုလိုပြောပါရတယ်
။ကော့လက်ထက်မှာလီဗာပူးကကောင်တာကစားပုံကိုပုံပြီးတော့အုံးချလာတယ်။ပြီးတော့ကျွန်တော်စလော့သဘောကျတာကစလော့ကကစားသမားတွေကို comfortable play တက်တော့တက်တာကစားစေတဲ့ပုံစံမျိုးကစားစေတယ်။ခံစစ်ကိုအလေးပြုပြီးတော့ကစားစေတယ်။ပြီးရင် တိုက်စစ်ကနေပြီးတော့ကောင်တာကနေပြီးတော့သူကောင်တာပလေးနဲ့ဒီ white player တွေနဲ့သူကစားသွားတာတွေကိုတွေ့ရတယ်။အဲသူ့ရဲ့ကစားပုံကအနိုင်ရဖို့ဆိုတဲ့ပုံစံမျိုးဖြစ်ပြီးတော့တက်တောင့်တက်တာလည်းဖြစ်အောင်လေ။အဲ့လိုမျိုးပါဗျာ။ဟိုသူကလည်းပြောတာလေ slot ကိုယ်တိုင်ကလည်းပြောတာလေ။ jogging clock လို့တကယ်ဟို entertainment play လို့မမြင်နဲ့ပျော်ပြင်းမှုစံနဲ့ဟိုတိုက်စစ်ကစားခံမျိုးကိုသူ့ကိုမမျှော်လင့်ပါနဲ့ဆိုပြီးတော့လေသူကလည်းစကားခံတော့ဘူး။ကျွန်တော်တို့သိရတယ်။
ဆွေမမတော်ပြင်သစ်တိုက်စစ်မှုကီလီယန်အမ်ဘာပေဟာလာလီဂါမှာသူ့ရဲ့ပထမဆုံးဂိုးကိုသွင်းနိုင်လိုက်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့လာလီဂါအဖွဲ့၃ပွဲမှာရီယယ်အတွက်ဂိုးမသွင်းနိုင်လာကြောင်းအမ်ဘာပေဟာဖီအားတွေနဲ့ရင်ဆိုင်နေရပြီးတော့တနင်္ဂနွေနေ့ကကစားခဲ့တဲ့ရီယယ်မက်ဒရစ်နဲ့ရီယယ်ဘက်တစ်ပွဲမှာတော့၂ဂိုးသွင်းခဲ့ပြီးတော့ရီယယ်မက်ဒရစ်ကလည်းဒီပွဲမှာ၂ဂိုးကိုမရှိနဲ့နိုင်ခဲ့ပါတယ်။ဂျာမနီမှာတော့ဘိုင်ယန်မြူနစ်တိုက်စစ်မှုသောမတ်မူလာဟာဘိုင်ယန်အသင်းအတွက်ပွဲရည်အတွက်အများဆုံးကစားသမားအဖြစ်နဲ့စံချိန်တင်လိုက်ပါတယ်။မူလာဟာပြီးခဲ့တဲ့ဘွန်ဒက်စ်လီဂါပွဲမှာဘိုင်ယန်အတွက်ပွဲပေါင်း930မြောက်ကိုကစားပြီးတော့အရင်ကအများဆုံးစံချိန်တင်ခဲ့တဲ့ဂိုသမာဆက်မိုင်ယာရဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။မူလာဟာအိနေကဘိုင်ယန်အတွက်တကူသွင်းပေးခဲ့ပြီးတော့အခုဆိုရင်စုစုပေါင်း245ကိုရှိသွားပြီဖြစ်ပါတယ်။ဒါပြင်သူဟာဘိုင်ယန်နဲ့အတူဘွန်ဒက်စ်လီဂါ12ချိန်၊ဂျာမန်ရှုံးထွက်ပလား6ချိန်၊ဂျာမန်စူပါပလား8ချိန်နဲ့ဥရောပချန်ပီယံလိဂ်ဥရောပစူပါပလားနဲ့ကမ္ဘာကလပ်ချန်ပီယံပလားတွေကိုလည်း2ချိန်စီရရှိထားပါတယ်ခင်ဗျာ။တင်နစ်ပြိုင်ပွဲတွေဘက်မှာတော့ American ပြည်ထောင်စုညောင်းမြို့မှာကျင်းပနေတဲ့ American Open Tennis ပြိုင်ပွဲမှာအမျိုးသားဘက်မှရောအမျိုးသမီးဘက်မှပါလက်ရှိ Champion တွေစောစောစီးစီးအရေးနိုင်ပြီးတော့ထွက်လာရပြီဖြစ်ပါတယ်။အမျိုးသမီးဘက်မှာတော့မနစ်က Champion Gugu Gauffas ဒုတာအစ်စ်မှာပဲတနိုင်ငံလဲသူ Emma Navarro ကိုနှစ်ပွဲတစ်ပွဲနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရသလို American Open ကိုနှစ်ကြိမ်ဘိုးဆွဲမှုတဲ့ဂျပန်နိုင်ငံက Naomi Osaka ဟာလည်းဒုတိယအစ်စ်မှာပဲရှုံးပြီးတော့ထွက်လာရပါတယ်။မြူသားဘက်မှာတော့စပိန်နိုင်ငံကနံပါတ်ကြီးအာလုစ်အော်ကရော့စ်ဟာဒုတိယအဆင့်မှာနယ်သာလန်ကဗန်နဇန်ရှုကို၃ပွဲပြတ်နဲ့ရှုံးသွားခဲ့သလိုပြီးခဲ့တဲ့နှစ်ကချန်ပီယံနိုဗောက်ဂျိုကိုဗစ်ဟာလည်းတတိယအဆင့်မှာပဲအော်စတြေးလျကပေါပရင်ကို၃ပွဲ၃ပွဲနဲ့ရှုံးပြီးတော့ထွက်လာရပါတယ်။ဒါပြင်ပဲရစ်အိုလံပစ်တုန်းကတတိယရခဲ့တဲ့အီတလီနိုင်ငံသားဘူဆက်တီဟာလည်းအမေရိကန်ကဘရန်ဒန်နာကာရှီမာကို၃ပွဲ၃ပွဲနဲ့ရှုံးသွားခဲ့လို့ပြီးခဲ့တဲ့ပဲရစ်အိုလံပစ်ပြိုင်ပွဲမှာပထမဒုတိယတတိယရခဲ့ကြတဲ့ဂျိုကိုဗစ်အယ်ကာရက်စ်နဲ့မူဆက်တီတို့၃ယောက်စလုံးဟာ24နာရီအတွင်းမှာပဲဖြိုင်ပွဲကနေထွက်လာရပါတယ်။ဂျိုကိုဗစ်ကတော့သူ့ရဲ့ service တွေအတော်ဆိုးခဲ့ပြီးတော့ဒီပွဲဟာသူကစားခဲ့တဲ့တက်တန်းတစ်လျှောက်အဆိုးဆုံးကစားခဲ့တဲ့ပွဲတွေကတစ်ခုဖြစ်တယ်ဆိုပြီးတော့လည်းပွဲပြီးမှဝန်ခံသွားပါတယ်။ဒီပွဲမှာဂျိုကိုဗစ်ရှုံးသွားတဲ့အတွက်ဒါဟာသူ့အတွက်တော့2019နောက်ပိုင်းတနေ့အတွင်းမှာပဲ Grand Slam ဖြိုင်ပွဲကိုမှအနိုင်မရတာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒါပြင်ဒီနှစ်က2000နောက်ပိုင်းမှာဖက်ဒရာရောနဒါလ်ရောဂျိုကိုဗစ်ရော၃ယောက်စလုံး Grand Slam ကိုတယောက်မှအနိုင်မရတဲ့ပထမဆုံးနှစ်လည်းဖြစ်ပါတယ်။ဂျိုကိုဗစ်ကတော့ဒီနှစ်မှာ Grand Slam ကိုမရပေမဲ့လည်းသူ့ကစားသမားဘဝတစ်လျှောက်လုံးမှာ Olympic ရွှေစိတ်ရကျင်ခဲ့တာကြောင့်ဒီနှစ်မှာ Grand Slam တစ်ခုမှမရဘဲ Olympic ရွှေစိတ်ရတဲ့အတွက်ဒါကိုလက်ခံပြီးတော့ဒီပေါ်မှာချိန်နဲ့တည်းဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်ယူကရိန်းအစိုးရအဖွဲ့အပြောင်းလဲလုပ်မဲ့ခံမှန်းချက်တွေထွက်ပေါ်နေခြင်းပါပဲနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလေဘာရာထူးကနှုတ်ထွက်စာတင်လိုက်ပါတယ်ကိုလေးပါရဲ့နောက်ထပ်စာကိုယူကရိန်းပါလီမန်ဥက္ကဋ္ဌရူစလန်စတီဖန်ချုကဖေ့စ်ဘွတ်စာမျက်နှာမှာဖော်ပြခဲ့ပါတယ်။ဒုဝန်ကြီးချုပ်တရားရေးဝန်ကြီးတို့အပါအဝင်အစိုးရတာဝန်ရှိသူအများပြားနှုတ်ထွက်စာတင်လိုက်မယ်လို့ခံမှန်းထားပြီးလိလသွားတဲ့နေရာတွေအတွက်မနှက်ဖြန်ကြာတာပရိနေမှာအသိခံမယ်လို့လည်းတာဝန်ရှိသူတွေကပြောပါရခင်ဗျာ။အစ္စရေးကိုဒါဇင်နဲ့ချီတဲ့ရော့ကက်ဒုံးတွေပစ်ခတ်ခဲ့တဲ့လေဗနွန်တောင်ပိုင်းကဟက်ဇ်ဘူလာအဖွဲ့ကိုပစ်မှတ်ထားပြီးတက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကဒီကနေ့စက်တင်ဘာလ4ရက်နေ့မှာပြောပါရယ်လေဗနွန်ဘက်ကပစ်ခတ်ခဲ့တဲ့ရော့ကက်ဒုံး65ခုတည်းကတချို့ကိုအစ္စရေးလေကြောင်းရန်ကာကွယ်စနစ်ကကြားပြတ်ပစ်ချနိုင်ခဲ့ပြီးတချို့ကတော့ကွင်းပြင်တွေထဲကျရောက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါရယ်ခင်ဗျာရိုညာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ဒီရပိုင်းအလုံးရင်ထွက်ပြေးလာနေတာကိုဟန်တားဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ယာယီအစိုးရကပြောပါရယ်မြန်မာစစ်တပ်နဲ့အာရခတတ်တော် AA အကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ရိုညာတွေအခုလိုထပ်မံထွက်ပြေးလာနေကြတာဖြစ်ပါတယ်မကြာသေးခင်ကာလတွေအတွင်းရိုညာ 8,000 လောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဝင်ရောက်လာခဲ့တယ်ဆိုတဲ့အချက်လက်တွေရရှိထားကြောင်းအများစုဟာလွန်ခဲ့တဲ့နှစ်လအတွင်းမှာရောက်လာတာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာမြန်မာနိုင်ငံ ထိုင်းနဲ့လာအိုနေဇာရွှေတိရီကမဲကောင်မြစ်ထဲ14မောက်ပြီးပျောက်ဆုံးနေသူတွေက16ယောက်ကိုကယ်တင်နိုင်ခဲ့ပေမဲ့20တဲ့မနဲ့ပျောက်ဆုံးနေသေးပဲလို့ထိုင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ AFP သတင်းဌာနကိုပြောကြားလိုက်ပါတယ်ခင်ဗျာ
ပေါ်တပူညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်ကျွန်မကစုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့ဘေးပြာဝေးကွာပြီးတော့လိုရာဆန္ဒတွေပြေကြပါသေးရှင်